Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ10ရက်တနင်္လာနေ့ညနေခင်းဒီကမှာရှင်အင်္ဂါနေ့ညနေခင်း6:00-9:00 အစီအစဉ်တွေကို line to meter 19.25 ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလောပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါကျွန်တော်ရန်နိုင်မှာအင်္ဂါနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။နိုမာရှီယနေကရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့နိုင်ငံလုံးအတိုင်းအတာနဲ့84ရာခိုင်နှုန်းအနည်းဆုံးအနိုင်ရထားတယ်လို့ပါတီပြောခွင့်ရပုဂ္ဂိုလ်ကပြောလိုက်ပါတယ်။မြန်မာနိုင်ငံရဲ့ရွေးကောက်ပွဲဟာမျော်လင့်ဓာတ်ထပ်ပို့ပြီးအောင်မြင်ပေမဲ့ဒီမိုကရေစီအတွင်းကူးပြောင်းရင်မပြီးသေးဘူးလို့နိုင်ငံတကာလေးလာစောင့်ကြည့်သူတွေကပြောပါတယ်။တခါရွေးကောက်ပွဲအောင်မြင်မြင်ကျင်းပခဲ့တဲ့ပုံမှာတောင်ကိုရီးယားနိုင်ငံကကြိုဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ပြည်ခရရွေးကောက်ပွဲမှာ NLD ပါတီဟာ1990ရွေးကောက်ပွဲတုန်းကအနိုင်ရတဲ့ပမာဏထက်များနိုင်ခြေရှိတယ်လို့ NLD ပါတီပြောခွင့်ရသူဦးညာဝင်းကပြောလိုက်ပါတယ်
။ကျွန်တော်တို့တိုင်းနေတည်နဲ့14ခုစလုံးကရတာတဲ့စီးရင်နေဒါမှအပြည့်စုံတော့မဟုတ်သေးဘူး။အခုချိန်ထိ84ရာခိုင်နှုန်းကျွန်တော်တို့ရတာပါ
အပြည့်စုံကိုမကြခင်ကြားမှာပါရှင်။ဒါအပြင်ချင်းပြည်နယ်ရင်းမာရော NLD ကရွေးကောက်ပွဲမှာဗနရာခိုင်နှုန်းထိအနိုင်ရလိုက်ပါတယ်လေ။ရွေးကောက်ပွဲတွေမကျင်းပနိုင်တော့တဲ့ဖြစ်ခဲ့ရတဲ့ရှမ်းပြည်နယ်တောင်ပိုင်းဒေသတွေမှာလက်နက်ကင်ပဋိပက္ခတွေရောဘလောက်ထိတောင်ပြင်းထန်နေပါသလဲ။ဒီလိုနောက်ဆုံးရသတင်းတွေကိုမကြခင်တင်ပြတော့မှာပါ။ရွေးကောက်ပွဲထူးစီစဉ်ဖြစ်တိုးချဲ့ထုတ်လွှင့်တဲ့ဒုတိယပိုင်းနိုင်ဝဲမှာရောရွေးကောက်ပွဲနဲ့ပတ်သက်တဲ့အမေးမြန်းခန့်နဲ့တခြားစီစဉ်တွေသတင်းဆောင်မတွေကိုတင်ဆက်သွားမှာပါ။အခုအရင်ဆုံးတော့အင်္ဂါနေ့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်ကပြောပြပေးပါအောင်ရှင်။
နိုမာရှီယနေကမြန်မာနိုင်ငံတော်ဝမ်းမှာကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအနေနဲ့တနိုင်ငံလုံးအတိုင်းအတာနဲ့84ရာခိုင်နှုန်းအနည်းဆုံးအနိုင်ရထားပြီလို့ NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းက VOA ကိုပြောပါတယ်။ဒါဟာပြီးခဲ့တဲ့1990ရွေးကောက်ပွဲအနိုင်ရတဲ့ပမာဏထက်ပိုများနိုင်ခြေရှိတယ်လို့လည်းဒီကနေ့အင်္ဂါနေ့က VOA မြန်မာပိုင်းနဲ့တီးသန့်တွေ့ဆုံမေးမြန်းစင်မှာပြောကြားခဲ့တာဖြစ်ပါတယ်။ဒါပြင်ရွေးကောက်ပွဲဟာလွတ်လပ်ပြီးမဲ့တရားမျှတတဲ့ရွေးကောက်ပွဲမဟုတ်ဘူးလို့လည်းသူကပြောပါတယ်။အတိုက်ခံ NLD ပါတီအနေနဲ့ဒီရွေးကောက်ပွဲမှာမဲဆန္ဒနဲ့84ရာခိုင်နှုန်းလောက်အနိုင်ရတဲ့အတွက်အစိုးရဖွဲ့နိုင်ဖို့လည်းမျှော်လင့်နေပါတယ်။ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်အစည်းအဝေးကိုကျင်းပခဲ့ပြီးတော့အစိုးရဖွဲ့စည်းရေးကိစ္စအပါအဝင်အကြောင်းအရာအတော်များများကိုဆွေးနွေးခဲ့တယ်ဆိုပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိခဲ့ပါဘူး။ဒါမဲ့လည်းအမျိုးသားရင်ကြားစစ်ရေးအပါအဝင်ချောချောမွေ့မွေ့အာဏာလွှဲပြောင်းနိုင်ရေးအတွက် NLD ပါတီမှာအစီအစဉ်အသေးစိတ်ရှိတယ်လို့ဦးညံဝင်းကပြောပါတယ်။တစ်ဆက်တည်းမှာပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့နိုမာ10ရက်နေ့ညနေ3:00ကထုတ်ပြန်လိုက်တဲ့ရွေးကောက်ပွဲရလဒ်တီမှာတော့ပြည်သူ့လွတ်တော်88နေရာမှာ NLD ပါတီက88နေရာအနိုင်ရပြီးတော့ကြံခိုင်ဖွံ့ဖြိုးရေးပါတီက9နေရာနဲ့တခြားပါတီတွေက9နေရာအနိုင်ရခဲ့ပါတယ်။ပြည်နယ်နဲ့တိုင်းဒေသကြီးမဲဆန္ဒနယ်165နေရာမှာ NLD ပါတီက143နေရာအနိုင်ရပြီးတော့ကြံခိုင်ဖွံ့ဖြိုးရေးပါတီက12နေရာနဲ့ကြံပါတီတွေက10နေရာအနိုင်ရခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ထုတ်ပြန်တဲ့ရလဒ်တီမှာတော့ရန်ကုန်တိုင်းဒေသကြီးအတွင်းကိုကိုကျွန်းမြို့နယ်မဲဆန္ဒနယ်မြေအားလုံးမှာပြည်ထောင်စုကြံခိုင်ဖွံ့ဖြိုးရေးပါတီကအနိုင်ရခဲ့ပြီးကျန်တဲ့မြို့နယ်တွေမှာတော့ NLD ပါတီကအနိုင်ရတယ်လို့ထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ။မြန်မာနိုင်ငံရဲ့သမိုင်းဝင်ရွေးကောက်ပွဲဟာမျောလင့်ထားတာထက်ပိုပြီးအောင်မြင်မှုရှိတယ်လို့ရွေးကောက်ပွဲလေးလာစောင့်ကြည့်ဖို့အတွက်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဥရောပသမဂ္ဂရဲ့ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့အကြီးအကဲကအင်္ဂါနေ့မှာပြောလိုက်ပါတယ်။တနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲကိုမြန်မာနိုင်ငံသားတွေမဲပေးခဲ့ကြတာမှာမဲယုံ65ရာခိုင်နှုန်းရဲ့အဆင့်တန်းဟာကောင်းမွန်တဲ့အဆင့်ဒါမှမဟုတ်အလွန်ကောင်းတဲ့အဆင့်မှာရှိတယ်လို့သတ်မှတ်ခံရကြောင်း EU ရဲ့ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့အကြီးအကဲ Alexander Lambstorff ကသတင်းထုတ်ပြန်ပါတယ်။ရွေးကောက်ပွဲဖြစ်စဉ်ကလူတွေအတော်များများထင်ထားတာထက်ကိုပိုပြီးအောင်မြင်မှုရှိပါတယ်။ဒါမဲ့လည်းအနာဂတ်မှာစစ်မှန်တဲ့ရွေးကောက်ပွဲတွေဖြစ်ပေါ်လာနိုင်ဖို့အတွက်ဒီထက်မကလှုပ်ဆောင်စရာတွေရှိသလိုပြည်ပြင်ပြောင်းလဲရေးတွေပိုပြီးလှုပ်ဖို့လိုတယ်ဆိုတာလည်းအမှန်ပါပဲ။ကျွန်တော်တို့လေ့လာဆောင်ကြည့်ခဲ့တဲ့အထက်ကအပြုသဘောဆောင်တဲ့အချက်တွေနဲ့ဒီထက်ပိုတိုးတက်ကောင်းမွန်အောင်လုပ်နိုင်တဲ့နေရာတွေကိုအခုအခါပြောနိုင်ပါတယ်။မဲပေးတဲ့နေရာမှာမဲယုံ65ရာခိုင်နှုန်းရဲ့အဆင့်တန်းဟာကောင်းမွန်တဲ့အဆင့်ဒါမှမဟုတ်အလွန်ကောင်းတဲ့အဆင့်ရခဲ့ပြီးဒီရေအတွက်ကအရန်များတယ်လို့လည်းသူကပြောပါတယ်ရွေးကောက်ပွဲမတိုင်ခင်ကအကြီးအကျယ်ဝေဖန်မှုတွေနဲ့ကြုံခဲ့ရပေမဲ့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာရွေးကောက်ပွဲကိုတည်တည်ချာချာအောင်မြင်အောင်ကျင်းပနိုင်ခဲ့တယ်လို့သူကပြောပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဟာအောင်မြင်တဲ့ရွေးကောက်ပွဲဖြစ်ပေမဲ့တိုင်းပြည်ရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးဟာမပြီးဆုံးသေးဘူးလို့ရွေးကောက်ပွဲလေးလာစောင့်ကြည့်နေတဲ့အမေရိကန်ခြေစိုက်ကာတာစင်တာအဖွဲ့ကြီးကပြောလိုက်ပါတယ် မြန်မာရွေးကောက်ပွဲဟာအပြစ်နာအစားကင်းတဲ့ရွေးကောက်ပွဲမဟုတ်ပေမဲ့ရွေးကောက်ပွဲတာဝန်ရှိသူတွေအနေနဲ့မဲရလက်တွေကိုပွင်လင်းမြင်သာမှုရှိရှိထုတ်ပြန်ပေးဖို့အမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့မြေဂျေဆင်ကာတာဦးဆောင်တဲ့ကာတာဆန္ဒအဖွဲ့ကအင်္ဂါနေ့မှာပြောလိုက်တာဖြစ်ပါတယ်။ဒါပြင်နိုင်ငံကာလီလာစောင့်ကြည့်ရေးအဖွဲ့ FNFL ကလည်းမြန်မာရွေးကောက်ပွဲဟာပြည်ပြည်စုံနဲ့ရွေးကောက်ပွဲမဟုတ်ပေမဲ့လည်းဒီရွေးကောက်ပွဲကနေမြန်မာဒီမိုကရေစီပြောင်းလဲဖြစ်စဉ်တိုးတက်ဖို့လုပ်တဲ့နေရာမှာပထမခြေလှမ်းဖြစ်ဖို့မျှော်လင့်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။
ဒီကတည်းကညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ချင်ညာပေးနေပါတယ်။မြန်မာနိုင်ငံရဲ့ရွေးကောက်ပွဲအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အပေါ်မှာတောင်ကိုရီးယားနိုင်ငံကလည်းကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာအသစ်တက်လာမဲ့အစိုးရအနေနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့တကားဖွံ့ဆက်ဆံရေးမူဝါဒတွေဆက်လက်ကျင်းသုံးသွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ချိုဂျွန်ဟျောက်ကပြောဆိုလိုက်ပါတယ်။တမိုင်းဝဲရွေးကောက်ပွဲရလဒ်တွေကနေမြန်မာအစိုးရအနေနဲ့တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးပြည်ပြင်ပြောင်းလဲရေးနဲ့တကားဖွံ့ဆက်ဆံရေးမူဝါဒတွေဆက်လက်ကျင်းသုံးသွားနိုင်ဖို့ကျွန်တော်တို့အစိုးရကမျှော်လင့်ပါတယ်။ဒါပြင်နိုင်ငံသားရင်းနှီးတဲ့ဆက်ဆံရေးထားရှိနိုင်မှုအတွက်လည်းမြန်မာအစိုးရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ချိုဂျွန်ဟျောက်ကဒီကနေ့နိုင်ငံသားရေးဌာနရဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်။ဒါပြင်တနင်္ဂနွေနေ့ကရွေးကောက်ပွဲတွေချောချောမွေ့မွေ့ကျင်းပနိုင်ခဲ့တဲ့အပေါ်မှာမြန်မာအိမ်နီးချင်းတရုတ်နိုင်ငံကလည်းကြိုဆိုကြောင်းနိုင်ငံသားရေးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဟုံလေးကတနင်္ဂနွေနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွက်မှာပြောကြားသွားခဲ့ပါတယ်ခင်ဗျာ။
အင်္ဂါနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုရနိုင်ကပြောပြသွားတာပါရှင်။ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးသွားမှာပါ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲအနိုင်ရသူတွေကိုကြေညာနေတာမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရရှိနေပါတယ်။လက်ရှိအနိုင်ရပြည်ထောင်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကခုချိန်ထိအနိုင်ရသူသာသာစင်လောက်ပဲရှိသေးတာပါ။ရွေးကောက်ပွဲအရန်အနိုင်ရသူတွေကိုကြေညာနေတာမှာတော့လက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီအကြီးအကဲတွေဗိုလ်ချုပ်ကြီးတွေဝင်ရောက်ရှင်ပြိုင်ကြတဲ့နေရာတွေကိုတော့မကြေညာနိုင်သေးတဲ့အပေါ်မှာလည်းမေးခွန်းတွေထွက်ပေါ်နေပါတယ်။မတ်တင်ငင်ထိုက်ကစူးစီးတင်ပြထားပါရရှင်
။ဒီကနေ့ညနေ3နာရီအထိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအတည်ပြုကြေညာပေးထားတဲ့ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်စည်းရင်းမှာတော့ပြည်သူ့လွတ်တော်အမတ်နေရာ88နေရာမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်က88နေရာအနိုင်ရထားပါတယ်။လက်ရှိအာဏာရယူထားတဲ့ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက9နေရာပဲအနိုင်ရပါတယ်။တိုင်းဒေသကြီးပြည်နယ်လွှတ်တော်အမတ်နေရာ165နေရာထဲမှာအဓိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီက143နေရာအနိုင်ရပါတယ်။ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတော့12နေရာအနိုင်ရပါတယ်။ပြည်သူ့လွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်အမတ်နေရာ15နေရာကိုတော့တခြားပါတီတွေကအနိုင်ရထားပါတယ်။အနိုင်ရလွှတ်တော်ကိုယ်စားလှယ်တွေကိုကြီးညာပြီး45ရက်အတွင်းမှာလွှတ်တော်အမတ်ကန့်ကွက်လာတွေတင်ပြီးတော့ကန့်ကွက်နိုင်တယ်ဆိုပေမဲ့အခုချိန်ထိတော့ကန့်ကွက်လာတွေမရှိသေးတဲ့အကြောင်းလဲဒီကနေ့သတင်းစာရှင်းလင်းပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူကပြောခဲ့ပါဗျာ။ခုနက
ကျွန်တော်တို့ခုံဖွဲ့နဲ့ဖွဲ့ပြီးစစ်ဆေးတယ်ဆိုတာတော့ကျွန်တော်တို့ကကန့်ကွက်သွားတာ။ကျွန်တော်ပြောခဲ့တဲ့ခုနကခုံဖွဲ့ဖွဲ့တော့ကန့်ကွက်သွားပြီ။ဝေချာ3နေပြီးတော့ပြင်ပြလိုက်တဲ့ကန့်ကွက်သွားတယ်ကျွန်တော်တို့စစ်ဆေးခြင်းဖြစ်ပါတယ်။ကောင်းကွက်လွားစစ်ဆေးတဲ့အခါမှာသူတို့ကရှင်းနေငါပြီးတော့လည်းလာပြီးတော့ချူချိန်နိုင်ပါတယ်။နောက်ရှင်းနေနေတဲ့ချူချိန်ကိုယ်စားလှယ်စီနေတဲ့ချူချိန်နိုင်ပါတယ်။လာပြီးတော့အများမြင်တာဘယ်သူမှသူဒီစစ်ဆေးတဲ့နေရာမှာအခုလာရောက်ပြီးတော့ကျွန်တော်တို့ကြည့်ရှုနားထောင်လို့ရပါတယ်။အဲတော့တက်တီတွေလည်းသူတို့ပြနေတယ်ပြနေတဲ့တက်တီလည်းပြလို့ရပါတယ်။သူတက်တီပြနေတယ်တက်တီကဆက်လို့ဆက်တဲ့အထောက်အထားတွေတက်တီကချက်တွေကိုလည်းတက်ပြနေပါတယ်။အဲ့ဒါတွေကိုကျွန်တော်တို့
မဲဆွယ်စည်းရုံးရေးကာလမှာအထက်အခံ NLD ပါတီကိုယ်စားလှယ်တွေမဲဆွယ်စည်းရုံးမှုလုပ်ငန်းတွေကြန့်ကြာခဲ့ရတဲ့အပေါ်အငင်းပွားစရာဖြစ်ခဲ့တဲ့စစ်တပ်ရဲတပ်စခန်းတွေရှိနေတဲ့ရန်ကုန်တိုင်းကိုကိုကျွန်းမှာတော့လက်ရှိအာဏာရပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တွေအားလုံးအနိုင်ရခဲ့ပါတယ်။ အခုလွှတ်တော်အမှတ်နေရာကြီးညာတဲ့အထက်မှာဝေးလံခေါင်းတည်တဲ့ပြည်နယ်တွေကအမှတ်နေရာတွေကိုကြီးညာနိုင်ပေမဲ့လို့စစ်ဘိုလ်ချုပ်ကြီးတွေပြည်အောင်စုဝင်ကြီးတွေဝင်ရောက်ရှင်းပြနိုင်ကြတဲ့နေပြည်တော်မဲဆန္ဒနယ်တွေကိုတော့မကြီးညာနိုင်သေးပါဘူး။ဒါပေမဲ့အခုကြီးညာပြီးတဲ့လောက်ထိအခြေအနေတွေအရအတိုက်အခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသမရလောင်းနှစ်ယောက်အစိုးပြုနိုင်မဲ့အလားအလာရှိနေပြီလို့သုံးသက်သူဒေါက်တာရမျိုးသိန်းကပြောပါတယ
်။ကျွန်တော်လက်ရှိပေါ်လေးလေးလာစုံစမ်းသုံးသက်ကြည့်ရတဲ့လောက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာပြည်တော်စုလွတ်တော်ကိုယ်စားလှယ်380လောက်အထိအနိုင်ရရှိမဲ့အနေအထားမျိုးကိုတွေ့နေရပါတယ်ဗျ။ဟုတ်ကဲ့ NLD အနေနဲ့ဒုတိယသမရလောင်းနှစ်ယောက်ကိုရွေးကောက်တင်မြောက်နိုင်မဲ့အနေအထားရှိနေပါတယ်ဗျ။
မဲဆန္ဒနဲ့အများစုမှာတော့မဲဒီရေးတွက်ပြီးဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်တွေပုံစံ19နဲ့အတီးပြုတ်လက်မှတ်ရေးထိုးပြီးတဲ့မဲဆန္ဒနယ်တွေအရာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရတယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့ရှမ်းပြည်နယ်တွေကတချို့မြို့နယ်တွေမှာတော့ကြိုတင်မဲကိစ္စမဲဘုံနေကိစ္စနဲ့ပတ်သက်ပြီးမယိုးမသားလောက်ရက်တွေရှိတယ်လို့ဆွဆွဲမှုတွေကြောင့်မဲရေးတွက်ဖို့နှောင့်နှေးနေရတယ်လို့ကချင်ပြည်နယ်တွင်းကသွားရေးလာရေးခက်ခဲတဲ့ဒေသတွေကမဲရလတ်တွေထွက်ပေါ်လာဖို့ကလည်းသတင်းဖတ်နဲ့ချီစောင့်ဆိုင်းရမယ့်အနေအထားမှာရှိတယ်လို့လည်းသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တွေကပြောဆိုထားပါတယ်ရှင်
။မှတ်သင်ကြီးထိုက်ပါရှင်။အခုရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့တနင်္ဂနွေလုံးအတိုင်းအတာ84ရခိုင်နှုန်းအနည်းဆုံးအနိုင်ရထားပြီလို့ NLD ပြောခွင့်ရသူဦးညာဝင်းက VOA ကိုပြောပါရယ်။ဒါဟာပြီးခဲ့တဲ့1999ရွေးကောက်ပွဲအနိုင်ရတဲ့ပမာဏထက်များနိုင်ခြေရှိတယ်လို့ဆိုပါရယ်။ဒီရွေးကောက်ပွဲဟာလွတ်လပ်ပေမဲ့လို့တရားမျှတမှုမရှိဘူးလို့လည်းပြောပါရယ်။ NLD အနေနဲ့ဒီကနေ့မှာဗဟိုအလုံးမှုဆောင်စည်းဝေးခေါ်ယူခဲ့ပြီးအစိုးရဖွဲ့စည်းရေးကိစ္စအပအဝင်အကြောင်းရက်အတော်များများဆွေးနွေးထားတယ်ဆိုပေမဲ့အသေးစိတ်ကိုတော့မပြောပါဘူးဒါပေမဲ့အမျိုးသားရင်ကြားစည်းရေးအပါဝင်ချွတ်ချော့မှုဝင်အာဏာလွှဲပြောင်းမှုဖြစ်ဖို့အတွက်သူတို့မှာအသေးစိတ်အစီအစဉ်ရှိထားပါတယ်လို့ဦးညာဝင်းကပြောပါတယ် NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညာဝင်းကို VOA ဝိုင်းတော်သားကိုသားညို့ဦးကကိုရင်တွေ့ဆုံမေးမြန်းထားပါတယ်ရှင
်ကျွန်တော်တို့တိုင်းနေတည်နေ14ခုစလုံးကရတာတဲ့စီးရင်နေဒါမှအပြည့်စုံတော့မဟုတ်သေးဘူးအခုချိန်ထိ84ရခိုင်နှုန်းကျွန်တော်တို့ရတာပါ။ရထားပါ
တယ်เนาะ။အဲ့တော့အခုအနေထားက1990ခုနှစ်ကအနေနဲ့ရထားတဲ့အနေထားနဲ့ညားမဲ့ပုံစံဖြစ်တာ
။ညားမဲ့ပုံစံဖြစ်ပါတယ်။ဟုတ်ကဲ့
။အဲ့တော့အခုရထားတဲ့အနေနဲ့ခုက84ရပဲလုံးလောက်ဆိုတာဘယ်လောက်ထိခိုင်အောင်မှာဖြစ်နိုင်လဲ။ဟိုဘက်ကစိုးရကတက်လာနိုင်တာတွေရှိတာနိုင်လား
။ဟောအဲ့ဒါကတော့ကျွန်တော်တို့အသေးချာမသိပါဘူး။ဟိုဘာလို့ဆိုတော့တဖက်ကတက်လာဖို့ဆိုတော့သူတို့လုံးမှကျွန်တော်တို့သိမှာ။အဲ့ဒါကျွန်တော်မပြောနိုင်ဘူး။ဟုတ်ကဲ့။ကျွန်တော်ပြောနိုင်တာတော့ဒီ84လို့ကျွန်တော်ပြောတာဒီချက်ရောက်စရာအကြောင်းတော့မရှိတော့ဘူး။
နောက်တစ်ခုကကြိုတင်မဲ့ကိစ္စပါဒေါက်တာဝင်းကကြိုတင်မဲ့ရည်နဲ့ပတ်သက်လို့စိုးရိမ်မှုတွေရှိပါတယ်ခင်ဗျာအဲ့တော့ဒီအခုရုပ်ောက်ဘက်မှာဓာရှုဘက်မှာတော့ဖြစ်တာကြားတယ်ခြားချင်းတွေရောပဲရှိပါတယ
်ကြိုတင်မဲ့နဲ့ပတ်သက်ပြီးတော့နေရာအနှံ့ပြားမှာမကြည်လည်တာတွေတော်တော်များပါတယ်ဒါမလို့ထိခိုက်အောင်အဖက်သိထိခိုက်အောင်ဖြစ်တဲ့အဖြစ်မျိုးသိမရှိဘူးလောလောဆယ်တော့လာချိုးမှာမပြည့်ပြတ်သေးတဲ့အဲ့ဒီကြိုတင်မဲ့ကိစ္စရှိနေပါတယ်တော့သူလည်းမပြည့်ပြတ်သေးတော့အဲ့ဒါတော့ကျွန်တော်တို့သိပြီးတော့ဝေဖန်ချက်တော့မပေးချင်ပါဘူး
အခုရွေးကောက်ပွဲလုပ်တော်ရတဲ့ပတ်သက်လို့အငြင်းသုံးသက်ချက်ပေါ်လွတ်လပ်ပြီးတော့ညှတာတယ်လို့ပြောနေပ
ါကျွန်တော်တို့လွတ်လပ်တယ်ညှတာမှုတော့မရှိဘူးညှတာမှုကဘယ်မှာမရှိလဲဆိုတော့ကျွန်တော်တို့ voter list တွေရဲ့မဲဆန္ဒရှင်စာရင်းပြုစုတဲ့နေရာမှာ၃ချိန်ထုတ်ပြန်တစ်ချိန်နဲ့တစ်ချိန် system လည်းမတူမှားတာလည်းစက်တိုင်မှားတယ်တော်တော်အောက်ဖို့ကောင်းတယ်ကျွန်တော်တို့ဘယ်သူမှမဆွဆွဲခြင်းဘူးသို့တော့မမမာနီယာနည်းနည်းသာမန်ဖြစ်ရဖြစ်စဉ်အမှားတဲ့အများကြီးပုံလေတော့တရားမျှတမှုကိုဒီပုံမှန်မှုဒီကျွန်တော်တရားမျှတပါတယ်လို့ပြောနိုင်မှုအခြေအနေရှိပါဘူ
းအကယ်၍ခုအနိုင်ရတဲ့အထက်မှာကျွန်တော်တို့ထားပြီးတော့တိုင်းသားနေရတာတိုင်းသားပါတီတွေတော့များလည်းအနိုင်ရတာရှိပါတယ်စံတို့နောက်ဒီရထိုင်တို့တော့မဟုတ်ဘူးနော်အဲ့တော့ဒီတိုင်းသားပါတီနဲ့ဆက်ဆက်ရေးဝါအနေလို့အကယ်၍တော်လည်းမလို့စဉ်းစားရရှိပါတယ်
ကျွန်တော်တို့တိုင်းသားပါတီနေနဲ့ဆက်ဆက်ရမှာပဲကျွန်တော်တို့ဟိုဖက်ဒရယ်တူတောင်မယ်ဆိုလို့ပြောတာဗမာပြည်မှာဖက်ဒရယ်စနစ်ဘယ်တော့မှမရှိခဲ့ဘူးအားလုံးကြိုက်တဲ့လူတော်များပါတယ်ဆိုတော့ဒီဟာအတွက်ကကျွန်တော်တို့တိုင်းသားတွေဒီလူနည်းစုတွေနဲ့ကျွန်တော်တို့နှိမ့်နှိုင်းဆောင်ရွက်မှလာဖက်ဒရယ်စိတ်ဆိုတာဖြစ်လာမှာ
ကျွန်တော်နောက်တစ်ခုသိချင်ပြီးရေကောက်ပွဲနဲ့ပတ်သက်လို့တိုင်းသားဒေသတွေအနေအားဟောဥပမာဆိုလို့ရှိရင်ရှမ်းပြည်ပါဆိုလို့ရှိရင်ကြားပြည်ဆိုင်ကြားကောင်းလို့နိုင်တယ်ဒီခိုင်မှာဆိုလို့ရှိရင်လည်းဒီဘက်ကြီးပေါအောင်ကြီးနေကောင်းပါဘူးညာဘက်ကြီးတောင
်
အနေထားက90တုန်းကအင်အားစုရှမ်းနိုင်လို့ဖြစ်နေအဲ့ဒါတို့သတ်နေပ
ါဟုတ်တယ်ကျွန်တော်တို့အရင်အဟောင်းကလူတွေပို့ပြီးတော့နိုင်တယ်အထူးသဖြင့်မွန်ပြည်နယ်မှာလည်းဒီတိုင်းဖြစ်တယ် မုန်ကြီးနေမှာနောက်ဖြစ်လာတဲ့ပါတီတွေပေါ့နာမည်လေးတွေနည်းနည်းမေးအဲအဲ့ဒီတချို့မွန်ပြည်စစ်မွန်ပါတီအစ်စ်တွေဟာအခုဒီရွေးကောက်ပွဲမှာတော်တော်ကြဆုံးကြဆုံးတယ်ကျွန်တော်တို့နိုင်တဲ့လူတွေကိုကြည့်လိုက်တော့လေအခုနပြောတဲ့နိုင်တဲ့တွေကရှိနေတဲ့အဟောင်းတွေအဟောင်းတွေကပြန်နိုင်တဲ့အခြေအနေတော့တွေ့တယ်
အခုကအငယ်တို့အနေနဲ့အစိုးရဖွဲ့နိုင်တဲ့အတိုင်းသာရောက်သွားပါပြီ။အဲတော့အငယ်တို့မှာဒီအစိုးရဖွဲ့နိုင်တဲ့ပြည်စင်စစ်ချက်တွေကိုဆက်လုပ်နေတာ။
ကျွန်တော်တို့ဒီမနေ့အစည်းအဝေးရနေပြီးတော့ကျွန်တော်တို့ဒီဟာအစီအစဉ်တွေကိုကျွန်တော်စဉ်းစားကြပါတယ်။ဘာလဲတော့ကျွန်တော်မပြောနိုင်ဘူး။သို့တော့သိမကြခင်အချိန်မှာကျွန်တော်တို့သတင်းထုတ်ပြန်ဖို့လိုပါလိမ့်မယ်။ထုတ်ပြန်ပေးပါအ
စိုးရဖွဲ့နေပတ်သက်လို့
အာဒါနဲ့ဆက်ဆက်နေတဲ့ကိစ္စတွေပေါ့ဆက်ဆက်နေတဲ့ကိစ္စ
အဲတော့အငယ်တို့တခြားညီမောင်ခေါ်လို့ပါလို့ရှိပ
ါတယ်ဒါလည်းဖြည့်လာနိုင်ပါတယ်ဒီအခုတော့ဒီချိန်မှာတော့ကျွန်တော်ရှိတယ်လို့တော့ကျွန်တော်မပြောနိုင်ဘူးသို့တော့ဘုန်းနာကျွန်တော်ပြောသလို Federal State လို့မယ်ဘာမှညာမယ်ဆိုတာဒါတည်းကညှိနှိုင်းမှာပဲနောက်ကျွန်တော်တို့ NLD ကလည်းအမျိုးသားညာစီရေးဝါဒကိုအခုထိကင်ဆယ်ထားတယ်ဒီဝါဒရလည်းကျွန်တော်တို့အကုန်လုံးနဲ့ညှိနှိုင်းဆောင်ရွက်ဖို့လိုအပ်ပါတယ်
အဲ့တော့အခုရှုံးသွားတဲ့အာရိုင်းကချက်ခိုင်ပူပြီးနေပါတီနဲ့ပတ်သက်လို့အင်္ဂလိပ်ရဲ့ဆိုတော့ရှိတယ်တို့နဲ့
အောင်ကျွန်တော်တို့မနေ့ကတော့ဆန်းစုကြည် public ကိုပြောသွားပါတယ်ရုပ်ောက်ပွဲမှာရှုံးသွားတဲ့ပုံကိုယ်တွေကိုလည်းလေးစားပါတယ်တို့တူလိုထက်ပြောပါဟုတ်ကဲ့
တက်မတော်နဲ့ဆက်ဆံရေးအင်္ဂလိပ်ကိုပြောလို့ရှိပါ
တယ်တက်မတော်နဲ့ဆက်ဆံရေးကတတိယပုံနီးကအောင်ဆက်ဆံမှာကျွန်တော်တို့ရှေ့နိုင်ငံရေးဖြစ်စဉ်အုပ်ချုပ်ရေးဖြစ်စဉ်ကိုသွားလို့အဆင်ပြေပါပါကျွန်တော်တို့ဒါကိုလိုလားပါ
အခုကအငွေရွှတ်တော်လေးဝင်မယ်ဆိုရင်တက်တော့25ရာခိုင်နှုန်းနဲ့ပတ်သက်လို့အငွေကိုစဉ်းစား
တယ်။လောလောဆယ်ဒီ25ရာခိုင်နှုန်းကိစ္စကိုကျွန်တော်တို့ဘာမှမလုပ်ပါဘူး။
တို့ကတခုတော့ခေါင်းတာအငွေတို့ကနိုင်ရလို့ရှိရင်ဆူရောက်ဖွင့်နိုင်တက်တော့လေးဆက်ဆက်ပြီးပြီးတော့နီးစပ်လာမယ်နေလားရှိလားပုံမှန်ဝင်လာမယ်လို့စောင့်ပါ
ကျွန်တော်နီးစပ်အောင်လုပ်အောင်ပါပဲ။ကျွန်တော်တို့ပြည်တွင်းမှာရှိတဲ့အစုအဖွဲ့ကြီးတွေအရေးကြီးတဲ့အဖွဲ့ကြီးတွေကျွန်တော်တို့ကွဲပြားနေလို့တိုင်းပြည်အကျိုးရှိပါဘူး။
ကျွန်တော်နောက်ဆုံးဖွင့်ပေးချင်ပါလေအခုကအများကစိုးရတာမြို့သားတွေစီဖွဲ့ချုပ်ကအများစုနဲ့စိုးရဖွဲ့နိုင်တဲ့အနေရတော့ပါလေ1990တုန်းကလည်းဒီလိုပဲနိုင်ရခဲ့ပါလေအာနာသွေးပေါက်ကအငြင်းစိုးရချက်ရှိပါလား
ကျွန်တော်မစိုးရဘူးဟုတ်စိုးလို့ရမစိုးရဘူးဆိုတာ93ကအဖြစ်ပြက်မျိုးတော့မဖြစ်ဘူးအခြေအနေဟိုတုန်းကအခြေအနေအခုချိန်လည်းဘာမှမဆိုင်အဲ့တော့ကျွန်တော်တို့90အဖြစ်ပြက်မျိုးအတွက်ကျွန်တော်စိုးရမှုမရှိပါဘူး
အနာသွေးကိုခက်ခဲစုဖြစ်ပါမှာ
ငယ်ဒီစားတော့ကျွန်တော်တို့ဒီကိုရှိပဲအရေးကြီးတာကျွန်တော်တို့ဟိုတောက်လျှောက်အနှစ်60လောက်တန်းပြီးအုပ်ချုပ်လာတဲ့အစုတွေเนาะဟိုယူနီဖောင်းချွတ်ချွတ်မချွတ်ချွတ်အဲ့ဒီလူတွေနဲ့ကျွန်တော်တို့အနာလွဲပြောင်းရေးဆိုတာကျွန်တော်တို့အမြဲတမ်းညှိနှိုင်းဆောင်ရွက်ဖို့လိုအပ်မယ်လို့ကျွန်တော်ဒီတိုင်းပဲယူဆတာ
အဲ့ဒီဘက်ကဒီမတိုင်ခင်မှာရောအဖွဲ့ဆိုင်ရောပထမ6ဖွဲ့ဆိုင်ဒီဖွဲ့ဆိုင်ကိုပြည့်စုံဖို့ပြောရရှိတယ်။အဲ့တော့အာဏာမသေးကြောင်းနဲ့ဒီလိုမျိုးပြည့်စုံဖို့လာလာရရှိပါလား
။ကျွန်တော်တို့အဲ့ဒါလုပ်ပါ။ဒီလောက်ပဲကျွန်တော်ပြောပြရစီ။ဟုတ
်ကဲ့ပါ။ကျေးဇူးပါ။ကျေးဇူးပ
ါ။ NLD ပါတီပြောခွင့်ရဦးညာဝင်းကိုကုသညွှန်ဦးကတွေ့ဆုံမေးမြန်းတော်တာပါရှင် VOA ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်သောတာရှင်များရှင်ပြီးခဲ့တဲ့ရွေးကောက်ပွဲမှာလူလူရဲ့မျောလင့်ချက်တွေကဘယ်အချိန်ကနေမှမတူအောင်မြင့်မားလွန်လာတာကိုမဲဆန္ဒရှင်တွေကိုယ်တိုင်ပြောကြတာတွေကတက်တေးပြနေပါတယ်ရွေးကောက်ပွဲရလဒ်တွေကိုမပြတ်ဆောင်ကြည့်ရင်သူတို့ရဲ့မျောလင့်တဲ့အပြောင်းလဲတွေလက်တွေ့ဖြစ်လာတော့မယ့်အချိန်ကာလကိုစောင့်မျှော်နေကြပါပြီရွေးကောက်ပွဲအပေါ်လူထုရဲ့မျောလင့်ချက်သဘောထားတွေကိုကုကြကြောသိန်းကစူးစီးတင်ပြထားပါတယ်ရှင
်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဟာအမှန်တကယ်ပြောင်းလဲဖို့ NLD ကိုမဲပေးဖို့ဆိုတဲ့ဆောင်ပုဒ်ကိုရွေးကောက်ပွဲမဟာဗျူဟာအဖြစ်ချမှတ်ပြီးလူထုကိုစည်းရုံးခဲ့ပါတယ်။အခုတော့အဲ့ဒီမဟာဗျူဟာအလုပ်ဖြစ်ခဲ့ပုံရပါတယ်။ဘာကြောင့်လဲဆိုတော့ NLD ကိုမဲပေးကြသူတွေထဲမှာအပြောင်းလဲကိုလူကျင်တဲ့စံတော့ပြင်းပြင်းပြပြရှိသူအများအပြားပါနေလို့ပါပဲ။
ကောင်ဆက်စုဒီပေါ်မှာအပြည့်ဝယုံကြည်ထားတယ်ပေါ့နော်ဒီ NLD ပါတီအနေနဲ့ဒါအစိုးရဖွဲ့နိုင်လောက်တဲ့တိုင်းတာရောက်သွားမယ်ဆိုရင်ဒီဖလက်တော်ထဲမှာရှိ25ရာခိုင်နှုန်းဟိုဥရေရလဲသူတို့ဖြေလျှော့တာမျိုးလျှော့ချတာမျိုးဒါမှမဟုတ်လို့ရှိရင်တစ်ခုခုပေါ့နော်အပြောင်းလဲမျိုးကိုဖန်တီးနိုင်လိမ့်မယ်လို့ကျွန်မယုံကြည်ပါတယ
်နှစ်ပေါင်းများစွာဒီအပြောင်းလဲတစ်ခုကိုညှော်လင့်ခဲ့တာလေဒါဒီအပြောင်းလဲတစ်ခုတော့ရပြီလို့တော့ကျွန်တော်တို့ယုံကြည်ရပါတ
ယ်ဟုတ်ဟိုနိုင်ငံဘောအသေးတစ်ဖက်ပြန်လဲကြောက်လဲဖို့ညော်လဲပါတယ်အမေစုလဲဟိုဟာအပေးပါတယ်လို
့ NLD ပါတီနဲ့ကောင်ဆန်းစုကြည်ကိုထောက်ခံပြီးရဲ့ယုံကြည်ချက်ကထိုင်ပါလား
ကျွန်တော်ယုံပါတယ်ခင်ဗျယုံပါတယ် NLD နိုင်ပါပါကျွန်တော်ပြည်သူပါတီပဲဆိုတော့နိုင်ပါပေါ့
အဲ့ဒီယုံကြည်ချက်တွေတကယ်ဖြစ်လာနေတာကိုတသက်ပြတဲ့ရွေးကောက်ပွဲဇာတ်လမ်းတွေကလည်းနေ့စဉ်ထွက်လာနေတာပါဇာတ်လမ်းတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအနေစဉ်ကြေညာပေးနေပြီးပြည်တွင်းထုတ်စာနယ်ဇင်းတွေအားလုံးမှာလည်းရွေးကောက်ပွဲနဲ့ဆိုင်တဲ့အကြောင်းအရာတွေကိုပဲအသားပေးပြီးရေးသားဖော်ပြနေကြတာပါဒီဇာတ်လမ်းတွေကိုမဲဆန္ဒရှင်လူတို့ကစိတ်လှုပ်ရှားမှုအပြည့်နဲ့စောင့်ကြည့်နေကြပါတယ်ဒီရွေးကောက်ပွဲမှာအခုအများကတွက်ချက်မျှော်လင့်နေကြတယ်လို့NLD ပါတီကအပြတ်အသတ်အနိုင်ရတယ်ဆိုရင်တော့ပါတီကောင်းဆောင်တော်ဆန်းစုကြည်ရဲ့ပါတီကိုပဲကြည်ပြီးမဲပေးပါလူကိုကြည်ပြီးမဲမပေးပါနဲ့ဆိုတဲ့တိုက်တွန်းချက်တိုင်းမဲဆန္ဒရှင်တွေကအတိအကျလိုက်နာမဲပေးခဲ့ကြတယ်လို့ဆိုရင်မားမယ်မထင်ပါဘူ
းမေဆုကတော့သဘောကျတယ်မေဆုရမှပဲရှင်းတဲ့
မကြခင်ရပိုင်းအတွင်းမှာပဲရုပ်ကောက်ပွဲတစ်ခုလုံးရဲ့အနိုင်ရှုံးဟာပြက်ပြက်သားသားပုံပေါ်လာတော့ပါပါအဲ့နောက်မှာတော့ဘိုးဘီခက်ခဲမယ်လို့ပြောနေကြတဲ့ရွေးကောက်ပွဲပြီးနောက်ပိုင်းကာလကိုကြောက်လာပါတော့မယ်။ဒါမဲ့ကာလတွေမှာဘယ်လိုခက်ခဲတွေပဲကြုံလာရပါစေစစ်မှန်တဲ့အပြောင်းအလဲကိုနှစ်ပေါင်းများစွာတောင့်တလာတဲ့မြန်မာလူထုအတွက်အခုလက်ရှိအချိန်အပြင်သူတို့မြင်တွေ့ကျင်လွန်းတဲ့အောင်မြင်မှုကိုကိုယ်တွေ့ခံစားရင်းအနာဂတ်အတွက်မျှော်လင့်ချက်အပြည့်ရှိနေတဲ့အချိန်ပဲဖြစ်ပါလိမ့်မယ်ခင်ဗျာ။
ကိုကြကြောသိမ်းပါရှင်ခရော့ချင်းပြည်နယ်ဘက်ကအခြေအနေကိုတင်ပြပါမယ်။လက်မှတ်ဆက်သွဲရိတ်ခက်ခဲပြီးတဘာဝဘေးအန္တရာယ်တွေနဲ့တွေ့ကြုံခဲ့တဲ့ချင်းပြည်နယ်အတွင်းပြီးခဲ့တဲ့တနင်္ဂနွေနေ့အထွေထွေရွေးကောက်ပွဲမှာအတိုက်ခံပါတီ NLD ကနေကိုစလဲ80ရာခိုင်နှုန်းကျော်အနိုင်ရခဲ့တယ်လို့ပြည်နယ်ပါတီကောင်းဆောင်တွေကပြောပါရယ်။အရင်အာဏာရပါတီပြည်ထောင်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီနဲ့ Zoomy Democracy အဖွဲ့ချုပ်ကနေကိုစလဲနေရာ6နေရာမှာအနိုင်ရရှိခဲ့တယ်လို့လည်းဆိုပါရယ်။ချင်းပြည်နယ်ရွေးကောက်ပွဲရလာအခြေအနေတွေကိုတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်ရှင်။
ဟုတ်ကဲ့ပါချင်းပြည်နယ်အတွင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေကိုယ်စားလှယ်နေရာ80ရာခိုင်နှုန်းလောက်အနိုင်ရရှိခဲ့တယ်လို့ချင်းပြည်နယ်အန်အက်ဒီဥက္ကဋ္ဌဦးစုဘွဲကအခုလိုပြောပါတယ
်ခုကျွန်တော်တို့က 80% လောက်အမြင့်ရခဲ့ပါတယ်ကျွန်တော်တို့ပြည်သူ့ရုပ်ပေါ်မှာအလုံးကူးရောက်ခဲ့မှာနော်ဖြောက်ရတယ်အဲ့ဒီပြည်သူ့ရုပ်ကတစ်ယောက်ကဒီတော့အောင်ကိုကရောက်တော့တယ်အဲ့ဒီတစ်ယောက်တည်းကျွန်တော်တို့လာတယ်နော်အမျိုးသားရုပ်ပေါ်မှာကျွန်တော်တို့10ယောက်ရတယ်ဒီနေရုပ်ပေါ်မှာ70ယောက်ချက်မှာကျွန်တော်တို့ NLD က12ယောက်ရတယ
်ချင်းပြည်နယ်အတွင်းမှာယူကပွဲဝင်ခဲ့တဲ့ Zoomy Democracy အဖွဲ့ချုပ်အနေနဲ့လည်း6နေရာလောက်အနိုင်ရရှိခဲ့ပြီးရွေးကောက်ပွဲအလွန်ကာလအတွင်းမှာမဟာမိတ်ပါတီဖြစ်တဲ့ NLD ပါတီနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ပါတီဥက္ကဋ္ဌပူချင်းရှင်းထံကဆိုပါတယ်
ကျွန်တော်တို့ကြည့်ရတဲ့လောက်ဆိုလို့ရှိရင်6ယောက်ကအရေးခံပေါင်းမိမယ်အမေတော်လက်တော်မှာ2ယောက်ပြည်သူလက်တော်မှာ2ယောက်နောက်ပြီးတော့ပြည်내လက်တော်မှာ2ယောက်အဲ့ဒီဝင်2ယောက်2ယောက်ရှိပဲကျွန်တော်တို့ကမာမိတ်ဖြစ်ပြီးသားဆိုတော့ NLD ရဲ့ဖြစ်ပါတယ်အဲ့ဒီတော့ဒါနဲ့လည်းပူပေါင်းပြီးတော့ကျွန်တော်တို့တောင်းတဲ့သဘောရှိပါတယ်
အနာရပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့အခုရွေးကောက်ပွဲမှာနေရာ6နေရာအနိုင်ရရှိခဲ့တယ်လို့ပြည်내ကြံ့ခိုင်ရေးပါတီခေါင်းဆောင်သူလည်းဖြစ်ချင်းပြည်내စီမံကိန်းနဲ့ပါဏာရေးဝန်ကြီးဌာနဝန်ကြီးသူလည်းဖြစ်တဲ့ဦးနန်းစမုံကအခုလိုပြောပါတယ်
ကံကံမှာတော့ပြည်내တော်ဦးပါနော်ကံတက်မှာကြတော့ပြည်내တယောက်နဲ့ပြည်သူလို့တော့တယောက်ပြမှာပါဒီနေ့ကိုစလေကလေးရောက်ပါအမျိုးသားမှာတယောက်ဒီလိုတော့မှတယောက်ပါ
2020ရွေးကောက်ပွဲကာလမှာလွှတ်တော်ကိုယ်စားလှယ်နေရာများပြားရရှိထားပြီးမဲ့လည်းအခုရွေးကောက်ပွဲမှာဘာကြောင့်ကိုယ်စားလှယ်နေရာယော့ကျသွားသလဲဆိုတဲ့မေးခွန်းပေါ်မှာဖြေကြားခဲ့ခြင်းမရှိပါဘူးချင်းပြည်နယ်အတွင်းရခိုင်လူမျိုးတွေအများပြားနေထိုင်တဲ့ပလက်ဝမြို့နယ်မှာရခိုင်မျိုးသားပါတီကနေအမျိုးသားလွှတ်တော်ကိုယ်စားလှယ်နှစ်နေရာအနိုင်ရရှိခဲ့ပါတယ်ဒါပေမဲ့အင်အားကြီးချင်းပါတီတွေဖြစ်တဲ့ချင်းမျိုးသားဒီမိုကရက်တစ်ပါတီနဲ့ချင်းပြည်သူပါတီတို့အနေနဲ့အခုရွေးကောက်ပွဲမှာတနေရာမှအနိုင်ရတာမရှိခဲ့ပါဘူးချင်းနိုင်ငံရေးပါတီအနေနဲ့ကတော့ရွေးကောက်ပွဲကြိုကာလတွင်ပြည်내ဆိုးရဖွဲ့စည်းနိုင်အောင်ကြိုးပမ်းသွားဖို့စံသရှိနေခဲ့ပါတယ်အခုရွေးကောက်ပွဲမှာမဲပြတ်တဲ့အနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေအာဏာရပါတီဖြစ်ပြည်내ဆိုးရဖွဲ့စည်းရမှာတိုင်းဒါပါတီကိုယ်စားလှယ်တွေကိုလက်သွဲခေါ်ဆောင်သွားမယ့်အခြေအနေရှိမရှိကိုတော့ချင်းပြည်နယ် NLD ဥက္ကဋ္ဌဦးစုဘွဲကအခုလိုပြောပါတယ
်ကျွန်တော်တို့အဖွဲ့ချုပ်တပါတီတဲ့အစိုးရမဖွဲ့နိုင်ဘူးဆိုတော့တခြားမဟာမိတ်တွေခေါ်ရမှာပေါ့အခုကတော့ကိုယ်ပါတီတစ်ခုတည်းနဲ့အစိုးရဖွဲ့နိုင်တယ်ဆိုတော့တခြားပါတီကတော့မသိစားလောက်ရဘူးလို့ကျွန်တော်သိခဲ့တာတော့ရှိတယ်ကျွန်တော်တို့ရုံချုပ်ဥက္ကဋ္ဌ policy ပေါ်မှာပဲတုံ့တက်ဖို့တုံ့တက်ချက်ပေါ်မှာ UTV တော့ကျွန်တော်တို့ရှိခဲ့တဲ့ဖို့အစီအစဉ်ကြည့်ပါတယ်နော
် Zoomy Democracy အဖွဲ့ချုပ်ဥက္ကဋ္ဌပူချင်းရှင်းထန်အနေနဲ့ကတော့လက်ရှိမဲဆင်းထုတ်ပြန်နေစဲခြေနေတွေကြောင့် NLD အနေနဲ့မဆုံးဖြတ်နိုင်သေးတယ်လို့နောက်ရွေးကောက်ပွဲလွန်ကာလဒီမှာပြည်내ဆိုးရွားဖွဲ့စည်းရေးကိစ္စအတွက်ဆွေးနွေးသွားပဲရှိကြောင်းယူဆတယ်လို့အခုလိုပြောပါတယ
်။ဒီမှာရွေးကောက်ပွဲပြီးတယ်ဆိုတော့ဒါကြီးပြပြီးတော့စည်းစားထားတာတော့မရှိပါဘူး။နောက်အချိန်ကြီးကကျွန်တော်တို့ဆွေးနွေးကြမှာပါ။အခုဟာကကျွန်တော်တို့မဲဆင်းကိုကြီးညာတာတော့ပဲဖြစ်သေးတယ်။ကျွန်တော်တို့ကဒီအချိန်ရောက်ဖွဲ့စည်းမှုကြတော့နာလာနိုင်တယ်။အဲ့ခါကျတော့အချိန်ကြီးကမကြမ်းတဲ့ဒီဖြစ်နေ။
ချင်းပြည်နယ်ဟာတဘာဝဘေးအန္တရာယ်ကိုစိုးဝါးစွာခံနေရတယ်လို့တွာလာရေးခက်ခဲတဲ့အနေအထားမှာရှိနေတယ်ဆိုပေမဲ့ who chimbara yuga wema, tinye e chance on a chimba nine ketaba. Chimbine commune edwin, no imbalashia nigan e chimba kere, padi son to do yuga wema, pirang su janka yin a pumu yi padi, and a deco mura timogrizi wajo, chim mura timogrete padi, chin to the yi padi, so me timogrizi wajo opawe, nanga yi padi seton puega, kusele lao, neyan u, weyak chimbian kebi, editema mura timogrizi wajoga, kuselene ya shise yaga nojo, and na yashi toara le pipare kamia.
နိုင်ငံအိမ်မှာရှင်ခရိုရှမ်ပီနယ်ရင်တိုက်ပွဲသတင်းကိုတဆက်တဲ့တင်ပြပါမယ်ရွှေကောက်ပွဲတွေမကျင်းပနိုင်တဲ့အထိဖြစ်ခဲ့ရတဲ့ရှမ်ပီနယ်တောင်ပိုင်းဒေသတွေမှာလက်နက်ကင်ပစ်ပစ္ခါတွေပြင်းထန်ပြန်လဲဖြစ်ပွားနေပါတယ်ရှမ်ပီနယ်တောင်ပိုင်းမိုင်းနောင်မြို့နယ်အတွင်းကိုအစိုးရတပ်ကလက်နက်ကြီးတွေနဲ့အပါအဝင်ဝေဟင်ကပါပစ်ခတ်တာတွေရှိနေပြီးမြို့ခံအများစုဟာဒီကနေ့န
တွေအေးအေးချမ်းချမ်းကျင်းပပြီးနောက်တည့်ရမှာပဲရဲအတန်ကြာငြိမ်သက်နေခဲ့တဲ့ရှမ်းပြည်နယ်အတွင်းမှာအခုလိုပြစ်ခတ်တိုက်ခိုက်တာတွေပြန်လည်စတင်ခဲ့တာပါမိုင်းတောင်မြို့အတွင်းပြစ်ခတ်တိုက်ခိုက်တာတွေဟာမင်းညပိုင်းကစတင်ပြီးဒီကနေ့နေကင်းပိုင်းအထိဇက်တိုက်ဖြစ်ပွားနေတယ်လို့မိုင်းတောင်မြို့ကတူကအခုလိုပြောပါတယ
်အေးမင်းညခုနကနေစတာပေါ့ခုနကနေပြီးတော့စစ်တပ်ကပဲစစ်နဲ့ကြီးတယ်မြို့ထဲနဲ့မြို့စီပုံတွေတရတာပြည်တယ်မနေ့စစ်နိုင်လောက်ကြတော့စီဟရင်နေစီရောက်လာတယ်ဗျစီဟရင်နေစီရလည်းပဲစစ်တပ်တွေနဲ့ပဲမြို့ထဲကိုထပ်မံပစ်ခတ်လိုက်ရပစ်ခတ်ပြီးတော့စစ်နိုင်30လောက်တော့ခဏကျတော့တယ်အဲစစ်နိုင်45ကျတော့စစ်တပ်တွေအများကြီးစစ်လာပြီးတော့လမ်းဆုံလမ်းခွာတွေနေပြီးတော့ပစ်ခတ်လိုက်ရအဲလိုနဲ့ဥယျာဉ်တွေချို့တွေပျက်စီးတွေရှိတယ်နေနေရစစ်တနာကြောလောက်ကရဟရင်ထက်လာလေဗျ။အဲ့ဒီနစီကလည်းပဲဒီပြစ်ခတ်တာလည်းရှိတယ်ဗျ။အဲလူတွေကတော့အပြင်မထွက်ရကြတော့တေပြောက်စီးရင်တော့ဘယ်လိုရှိတော့မသိကြဘူးဗောဗျာ
။ဒီပြစ်ခတ်တန်တွေဟာနေကင်းနှစ်နာရီလောက်အထိမြို့တွင်းကကြားနေရဆဲဖြစ်တယ်လို့ပြောပါတယ်။မနေ့10နာရီခွဲအချိန်လောက်ကတော့ SSC မြောက်ပိုင်းဌာနချုပ်ဝါဟိုင်းကိုလေကြောင်းကပြစ်ခတ်တိုက်ခိုက်တာတွေရှိတယ်လို့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC မြောက်ပိုင်းရဲ့ဒုအတွင်းရေးမှူးဆိုင်းခန်းတီကပြောပါတယ်။
ခွဲကန်နီးပေါ်လာဒီပစီရပေါ်လာကြည့်တယ်ကဲတော့ပစီအစကြီးတဲ့ဝင်ကြတာကြည့်တယ်လေဝင်ကြလည်းကြည့်တယ်ဝင်ကြလည်းကြည့်တယ်လေစိုးမောပေါ်မှာတော့ကျွန်တော်ဒီစိုးမောတဲ့တင်ရတယ်လို့ဆက်ကြည့်တာပါအတိခိုက်တော့မရှိပါဘူးဒီပွင့်ချောင်းဒီအုံနေရလည်းပြိုတော့တယ်နော်ဖော်ဆိုင်တစီမိတောင်းလိုက်ရဒီစိတ်ဖွယ်ခွဲတဲ့တုံးကနော်ခွဲတယ်တော့ဒီကျောင်းတော့ကတော့တောင်းသားမှလည်
းဘုန်းကြီးကျောင်းမှာခိုးလုံနေသူတွေကတော့နီးစပ်ရာကြေးရွာတွေကိုထွက်ပြေးတိမ်းရှောင်သွားတယ်လို့လည်းပြောပါတယ်ဒီပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးစစ်တပ်နဲ့နီးစပ်သူတချို့ကမိုင်းတောင်မျိုးကစစ်ဗျူဟာကို SSA ဝါဟိုင်းတပ်ဖွဲ့ကလာရောက်တိုက်ခိုက်တာကြောင့်တပ်မတော်ကပြန်လည်ခုခံခဲ့တာဖြစ်ကြောင်းနဲ့ဗိုလ်မှူးတဦးကြာဆုံးခဲ့တယ်လို့လူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြထားပါတယ် SSA မြောက်ပိုင်းဘက်ကတော့သူတို့ဘက်ကစတင်တိုက်ခိုက်တာမရှိကြောင်းပြောဆိုပါတယ်
ဘာဘုံမဘာဘုံတဲ့ခါမှကျွန်တော်ဒီတို့နဲ့ဝင်နေမှကျွန်တော်ညံ့ဖို့လေရတတ်တယ်ရောင်းမရှိပါဘူး
တမ်ဘောကာကွယ်ရေးဦးစီးချုပ်ယုံပြည်သူ့ဆက်ဆံရေးဌာနညွှန်ကြားရေးမှူးဗိုလ်ချုပ်အောင်ရဲဝင်းကလည်းတမ်ဘောအနေနဲ့ထိုးစစ်ဆင်တိုက်ခိုက်တာမရှိကြောင်းအခုလိုပြောဆိုပါတယ်
ကျွန်တော်တို့ကစစ်သေးတွေလည်းမလုပ်ဘူးကျွန်တော်တို့တတ်တယ်ရတယ်အဓိကကသူတို့ဒီသူတို့တတ်မှတ်နေရဒီမှာသူတို့မနေဘူးရအခုမိုင်းရောက်ဆိုသူတို့အိမ်ရပေါ့တမ်ဘောနဲ့ကြော်ကြော်ပြီးတော့သူတို့ကဟောပေါ့နော်ကျွန်တော်တို့စစ်သဘောတွေပြောရရင်တော့အေရီးယားကိုဒီကလုတာပေါ့သဘောကတော့နော်အဲ့တဘောတွေကြောင့်ဖြစ်တာပါဖြစ်တာတော့တချို့နေရာမှာကျွန်တော်တို့ရဲ့ဟိုတတ်တွေကိုလာပြီးတော့ပြစ်ခတ်တာရှိကျွန်တော်အနေနဲ့တော့ပြောနိုင်ပါတ
ယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုရေးဆွဲရမှာအစာဆုံးပါဝင်ခဲ့ပေမဲ့လက်မှတ်ရေးထိုးရမှာတော့မပါဝင်ပါဘူး။အစိုးရတက်တဲ့ SSA မြောက်ပိုင်းတပ်အကြမ်းမှာ NCA လက်မှတ်ရေးထိုးတဲ့အော်တိုဘာလ15ရက်ပတ်ဝန်းကျင်မှာတိုက်ပွဲတွေပြန်လည်စတင်ခဲ့ပြီးဒီတိုက်ပွဲတွေကြောင့်ဒုက္ခသည်4000လောက်ဟာနေရဆွန့်ခွာတိမ်းရှောင်နေရသလိုဒီဒေသအတွင်းမှာလည်းရွေးကောက်ပွဲကျင်းပတာကိုပယ်ဖျက်ခဲ့ပါတယ
်။ VOA မြန်မာပိုင်းအတံလွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆက်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေကင်း7နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆက်နိုင်ပါတယ် ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အသံလွှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းမှာတော်တာရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့နိုဝင်ဘာလ10ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ25 30 51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညနေခင်းဒုတိယပိုင်းတို့ချက်အစီအစဉ်မှာနားဆင်ရမှာကတော့
Congratulate them for their extraordinary commitment to move this country forward and not only
Ireland သမရဟောင်း Mary Robinson မရှင်အပြည့်စုံကတော့မကြခင်ကြားရမှာပါ။ဒီနောက်မှာတော့ရွေးကောက်ပွဲတွေ့ဆုံမင်းမြန်ခန့်နဲ့သတင်းဆောင်မတွေကိုလည်းဆက်တိုက်တင်ဆက်သွားဖို့ရှိပါတယ်။ခုတော့သတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးတင်ပြပါမယ်ရှင်။မြန်မာနိုင်ငံမှာနှစ်ပေါင်း25နှစ်အတွင်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလို့ယူဆနိုင်တဲ့အထွေထွေရွေးကောက်ပွဲကြီးတနင်္ဂနွေနေ့ကပြီးဆုံးသွားခဲ့ပါပြီ။ဒီရွေးကောက်ပွဲကြီးအောင်အောင်မြင်မြင်ပြီးဆုံးသွားတဲ့အတွက်လည်းနိုင်ငံတကာကချီးကျူးဂုဏ်ယူစကားတွေပြောကြားခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ပြုတ်ပြင်ပြောင်းလဲရေးကိုဖော်ဆောင်တဲ့နေရာမှာအမေရိကန်ပြည်ထောင်စုကထောက်ခံသွားမယ်လို့လည်း Imperial ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။အပြည့်အစုံကိုတော့ဒေါ်လလတန်းကတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံမှာတင်းနေရီကကျင်းပပြီးစီးခဲ့တဲ့သမိုင်းတင်ရွေးကောက်ပွဲမှာမနေ့6နိုင်ကစတန်းစီပြီးနိုင်ငံသားတာဝန်ကြီးခဲ့ကြတဲ့မဲဆန္ဒရှင်တွေအပြင်ရွေးကောက်ပွဲအောင်မြင်ရေးတွေဝိုင်းဝန်းဆောင်ရွက်ခဲ့ကြသူတွေကိုအမေရိကန်ပြည်ထောင်စုကတင်းလာနေကချီးကျူးလိုက်ပါတယ်။Josh Anesca Imburo ပြောခွင့်ရပုဂ္ဂိုလ်ဖြစ်ပါတယ်
The United States congratulates the people of Burma on the election and commend all of the people and institutions in the country who worked together. ဒီကဘွေးနဲ့
ပတ်သက်လို့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံသားတွေကိုချီးကျူးဂုဏ်ပြုပါတယ်။ညဉ့်ညနေတမိုင်းဝင်ရွေးကောက်ပွဲကျင်းပနိုင်မှုအတွက်လက်တွဲလှုပ်ဆောင်ခဲ့ကြတဲ့နိုင်ငံတွင်းမှာရှိကြတဲ့လူပုဂ္ဂိုလ်များအဖွဲ့အစည်းများနဲ့ဌာနအားလုံးကိုချီးကျူးပါတယ်
။ရွေးကောက်ပွဲရလဒ်တွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတနည်းသုံးချိန်အလင်းတင်လို့ကြီးညာပြည့်လျက်ရှိရမှာရရှိကြီးညာချက်တွေရတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမတ်နေရအများစုအနိုင်ရရှိနေတာဖြစ်ပါတယ်။ဒါကြောင့်လဲခုလိုရွေးကောက်ပွဲရလဒ်တွေကြီးညာနေစဉ်ကာလမှာဆိတ်ရှည်စွာစောင့်စားကြဖို့နှင့်ရွေးကောက်ပွဲလိလာစောင့်ကြည့်ကဲခတ်ရေးပြည်တွင်းပြည်ပအဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်ကိုလဲစောင့်စားကြဖို့ George Ernest ကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့ဒီ2015 November လရှိကျင်းပခဲ့တဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံသားတွေအနေနဲ့လွတ်လပ်စွာပထမဦးဆုံးကြီးမဲပေးခွင့်ရခဲ့ကြတာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ကထောက်ပြပါတယ
်။ But what is clear is that for the first time ever millions of people in Burma voted in a meaningful competitive election. And despite some structural and systemic flaws we believe that Sunday's
ချင်းရှားတဲ့ချက်ကတော့ပထမဦးဆုံးကြီးဖြစ်မြန်မာနိုင်ငံမှာလူတန်းပေါင်းများစွာဟာအတိတ်ပဲလေးနဲ့ပြီးတော့ရှင်ပြန်ရတဲ့ရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့အတွက်ပါပဲ။ဒီကောက်ပွဲအနေထားနဲ့စနစ်ချုပ်ရင်းချက်တွေရှိပေမဲ့လည်းတနင်္ဂနွေနေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်မှုမှာအရေးကြီးတဲ့ခြေလှမ်းတစ်ခုအဖြစ်ကိုစားပြုတယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ပါတယ်
။ဒါအပြင်ရွေးကောက်ပွဲမတိုင်မီကသမရဦးသိန်းစိန်နဲ့ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြင်ဒေါအောင်ဆန်းစုကြည်တို့ကရွေးကောက်ပွဲရလဒ်တွေမိတို့ပြင်ဖြစ်စီလက်ခံမှဖြစ်ပြီးအတိမတ်ပြုမယ်လို့လူတီရှင်ကြားထောက်ဖို့ပြောဆိုခဲ့မှုတွေအတွက်လည်းအမေရိကန်အစိုးရကချီးကျူးလိုက်ပါတယ်
။ We're also encouraged by public statements from President Thein Sein and the Commander in Chief saying they would accept the results as well as Aung San Suu Kyi and the National
League. ပြောလာတဲ့ရွေးကောက်ပွဲရလဒ်ကိုလက်ခံပြီးအတိအမှတ်ပြုပါမယ်လို့သမ္မတဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်တို့ကလူတီရှင်ကြားထောက်ဖို့ပြောကြားခဲ့ကြတယ်လို့ဒေါအောင်ဆန်းစုကြည်ကလည်းရွေးကောက်ပွဲရဲ့ရလဒ်ကိုECC လက်ခံကြပါလို့တိုက်တွန်းခဲ့တာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိတ်အားတက်ရပြီးအစိုးရဖွဲ့စည်းနိုင်ရေးအတွက်နိုင်ငံရေးပါတီခေါင်းဆောင်တွေအားလုံးအထူးတကားလက်တွဲလှုပ်ဆောင်ပြီးတော့နိုင်ငံမှာငြိမ်းချမ်းတည်ငြိမ်ရေးအမျိုးသားပြန်လည်ရင်ကြားစေရေးအတွက်အရေးပါတဲ့ပုံကိုယ်တွေအားလုံးကူညီဆောင်ရွက်ကြဖို့ကိုလည်းတိုက်တွန်းပါတယ
်လောလောဆယ်ကနဦးရလဒ်တွေရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ရွေးကောက်ပွဲမှာ90ရာခိုင်နှုန်းကျော်နိုင်ကြေးများပေမဲ့လို့လေပါတီကောင်းဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့အစိုးရဖွဲ့နိုင်တော်မှ2008ဖွဲ့စည်းပုံခြေကံဥပဒေအရသမရဖြစ်လာနိုင်စရာရှိပေမဲ့လို့လေအပြောင်းအလဲကိုဖော်ဆောင်ရမှာဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍဟာအရေးကြီးတယ်လို့ပြောခွင့်ရပုဂ္ဂိုလ်ကထောက်ပြခဲ့ပါတယ
် I think most directly I would say that it's already clear that Aung San Suu Kyi has had a powerful voice and bringing about some much needed reform.
တဲ့ပဲပြောရမယ်ဆိုရင်ဒေါ်ဆန်းစုကြည်အနေနဲ့မြန်မာနိုင်ငံအတွင်းမှာတကယ်ကိုလိုအပ်နေတဲ့ပြည်ပြင်ပြောင်းလဲရေးဖော်ဆောင်မှုနဲ့နိုင်ငံရေးစနစ်အပြောင်းလဲလုပ်နိုင်မှုလွှမ်းမိုးမှုရှိတယ်ဆိုတာကတော့ရှင်းတယ်ဆိုတာကျွန်တော်ပြောလိုပါတယ်ဒါပေမဲ့အဆုံးမှာတော့သူ့အနေနဲ့ဘလို့တရားဝင်တာဝန်တွေယူရမလဲဆိုတာကိုတော့မြန်မာနိုင်ငံသားတွေနဲ့မြန်မာအစိုးရကအဆုံးဖြတ်ပေးရမှာဖြစ်ပါတယ
်2008ဖွဲ့စည်းပုံခြေကံဥပဒေနဲ့ပတ်သက်လို့ပြည်ပြင်းနဲ့ဒီမိုကရေစီဖော်ဆောင်ရေးဖြစ်လာဖို့အတွက်ကျင်းစီရမယ့်နောက်တစ်ချက်ကလည်း George Ernest ကထောက်ပြခဲ့ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ကတော့မြန်မာနိုင်ငံပြည်ပြင်းပြောင်းလဲရေးအတွက်အတူရပ်တည်သွားမယ်လို့ဆိုပါတယ
် Another one of those rules is that right now 25% of the parliamentary seats are guaranteed to the military
ဖွဲ့စည်းပုံစည်းမျဉ်းနဲ့ပတ်သက်လို့လက်ရှိမှာထောက်ပြလို့ရတဲ့အချက်တစ်ချက်ကတော့လွှတ်တော်မှာအမှတ်နေရာ25ရာခိုင်နှုန်းကိုစစ်တပ်အတွက်အာမခံချက်ပေးထားတဲ့အချက်ပါပဲဒါကြောင့်ပြင်ဆင်စရာတချို့ရှိတယ်လို့ကျွန်တော်တို့ထောက်ပြလိုပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာတိတ်ကိုထူးခြားလာတဲ့အပြောင်းလဲတွေတွေ့နေရပြီဆိုတာကတော့ဘယ်သူမှမငြင်းနိုင်ပါဘူးအဲ့ဒီလိုအပြောင်းလဲဖြစ်ဖို့နဲ့မြန်မာနိုင်ငံသားတွေကိုယ့်နိုင်ငံရဲ့အုပ်ချုပ်ရေးမှာပုံမူပြောဆိုနိုင်ခွင့်ရှိဖို့ကြိုးပမ်းမှုမှာအမေရိကန်ပြည်ထောင်စုကအရေးပါတဲ့အခန့်ကဏ္ဍကနေပါဝင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံသားတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုမိတ်ဆွေအဖြစ်ဆက်လက်အားကိုးနိုင်ပြီးမိမိတို့ရဲ့နှစ်သက်ရာအစိုးရမျိုးပေါ်ထိုးနိုင်ရေးအတွက်ကြိုးပမ်းမှာကိုအမေရိကန်ပြည်ထောင်စုကအားပေးထောက်ခံသွားမှာဖြစ်ပါတယ်
။သမ္မတဥပမာအစိုးရတက်လာပြီးနောက်ပိုင်းနိုင်ငံတကာကဝိုင်းကျင်ထားတဲ့မြန်မာအစိုးရနဲ့ထိတွေ့ဆက်ဆံခဲ့ပြီးအပြောင်းအလဲကိုဖော်ဆောင်မှုထောက်ခံအားပေးခဲ့ရမှာမြန်မာနိုင်ငံဟာဥပမာအစိုးရနိုင်ငံခြားရေးပေါ်လစီအောင်မြင်မှုတရအဖြစ်မကြာခဏထောက်ပြခြင်းခံခဲ့ရတာလည်းဖြစ်ပါတယ်။လက်ရှိရွေးကောက်ပွဲရဲ့အောင်မြင်မှုအတိုင်းတာပေါ်မူတည်ပြီးမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပြစ်မှတ်ထားတံခါးပိတ်ဆို့မှုတချို့ကိုရုတ်သိမ်းပေးဖို့စဉ်းစားပွေရရှိတယ်လို့သမ္မတမျိုးသားလုံချုံရေးလက်ထောက်အကြံပေးဘင်ရူ့စ်ကပကြတိမီကပြောကြားခဲ့တာလည်းဖြစ်ပါတယ်။သမ္မတဥပမာမြန်မာနိုင်ငံကို2012နဲ့2014တို့ကတွားရောက်ခဲ့တာကိုကြည့်ချင်းအားဖြင့်လေနှစ်နိုင်ငံဆက်ဆံရေးပုံမိုခိုင်မအောင်ထားရှိလိုတဲ့ဆန္ဒအမေရိကန်ပြည်ထောင်စုမှရှိတယ်ဆိုတာကိုလည်းပြတာရရောက်တယ်လို့ George Ernest ကဖြေကြားခဲ့ပါတယ်ရှင်။
တလလာတမ်းပါရှင် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့မြန်မာရွေးကောက်ပွဲအပေါ်နိုင်ငံတကာရဲ့အုံပြန်မှုတွေအကြောင်းကိုတင်ပြပါဦးမယ်ရှင်အမျိုးသားညီညွတ်ရေးနဲ့ရင်ကြားစစ်ရေးကိုဦးစားပေးလှုပ်ဆောင်တဲ့အနေနဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်တွေကိုအားလုံးကလေးစားလိုက်နာကြဖို့ EU ဥရောပသမဂ္ဂအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်အလားတူပဲအထွေထွေရွေးကောက်ပွဲအခုအချိန်မရှိအောင်မြင်စွာပြီးဆုံးသွားခဲ့တဲ့အပေါ်ကုလသမဂ္ဂနဲ့တခြားနိုင်ငံတကာအတိုင်းအဝိုင်းကကြေညာချက်အမျိုးမျိုးထုတ်ပြန်ပြီးတော့ကြိုးဆိုလိုက်ကြပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်တချို့ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတနင်္လာနေ့ကကြေညာခဲ့တဲ့အထက်အန်အေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအများစုအနိုင်ရနေတယ်ဆိုတော့ရလဒ်တွေတဖြည်းဖြည်းထွက်ပေါ်လာနေတဲ့အချိန်မှာပဲဒီမိုကရေစီစနစ်ကိုလေးစားလိုက်နာပြီးမြန်မာပြည်သူပြည်သားတွေကရွေးကောက်ပွဲမှာငြိမ်းချမ်းစွာမဲပေးကြတဲ့အပေါ်နိုင်ငံတကာအသံဝိုင်းကချီးကျူးပြောဆိုမှုတွေတနင်္လာနေ့ကထွက်ပေါ်လာခဲ့တာပါမြန်မာနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်တွေကိုလေးစားလိုက်နာကြဖို့ EU ဥရောပသမဂ္ဂအဖွဲ့ကြီးရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂယ်ရီနီကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တဲ့အကြောင်းမိုဂယ်ရီနီရဲ့ပြောခွင့်ရအမျိုးသမီးမာယာကိုချန်းချစ်ကပြောပါတယ်
Now in the post-election period that ensues, it will be critical for all sides to accept the results in a spirit
ခုချိန်မှာရွေးကောက်ပွဲကြီးကျင်းပပြီးစီးသွားပြီဖြစ်တဲ့တွေ့မျိုးသားညီညွတ်ရေးနဲ့ရင်ကြားစီရေးကိုအလေးပေးလှုပ်ဆောင်တဲ့အနေနဲ့အားလုံးကရွေးကောက်ပွဲရလဒ်တွေကိုလေးစားလိုက်နာကြဖို့အရေးကြီးပါတယ်
။ EU ဥရောပသမဂ္ဂဟာမြန်မာနိုင်ငံမှာကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေရွေးကောက်ပွဲမဲပေးမှုတွေနဲ့မဲပေးပြီးနောက်အခြေအနေတွေကိုအနီးကလေ့လာဆောင်ကြည့်ဖို့ရောက်ရှိနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေထဲမှာအကြီးဆုံးအဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။နှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်အဖြစ်နိုင်ငံရေးပါတီအလုံးပါဝင်ရှင်ပြိုင်ခဲ့တဲ့ဒီရွေးကောက်ပွဲဟာငြင်းငြင်းချမ်းချမ်းနဲ့ပြီးဆုံးသွားတာကိုတွေ့ရတယ်လို့လဲမာယာကိုချမ်းချစ်ကပြောပါတယ
် elections were contested by all major political parties in an atmosphere that was
ရွေးကောက်ပွဲမှာအဓိကနိုင်ငံရေးပါတီအလုံးကဝင်ရောက်ရှင်ပြိုင်ခဲ့ကြတာဖြစ်ပြီးရည်ပူရအဖြစ်ငြင်းချမ်းပြီးစီကံတည်ဝတ်မှုရှိတဲ့အခြေအနေတွေအောက်မှာကျင်းပခဲ့တာကိုတွေ့ရပါတယ်
ဒါအပြင်ရွက်ောက်ပွဲနေ့မှာအလုံးအရင်းနဲ့မဲပေးခဲ့ကြတဲ့သူတွေကိုလည်းအခုလိုမှတ်ချက်ပေးခဲ့ပါတယ
် There was an impressive turnout on the election day which bears the testimony to the commitment
ရွက်ောက်ပွဲနေ့မှာမဲပေးခဲ့ကြသူတွေအင်းနဲ့အားနဲ့မဲပေးခဲ့ကြတာကိုကြည်ချင်းအဖြစ် တိုင်းပြည်အတွင်းဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုမြန်မာပြည်သူပြည်သားတွေအနေနဲ့ဘယ်လောက်ထိလိုလားတောင်းတနေကြတယ်ဆိုတာကိုပြသလိုက်တာပဲဖြစ်ပါတယ်
ရွေးကောက်ပွဲအတွင်းကနအူးတွေ့ရှိခဲ့တဲ့လေးလာသုံးသက်ချက်တွေနဲ့ပတ်သက်လို့ EU ရဲ့မြန်မာနိုင်ငံဆိုင်ရာရွေးကောက်ပွဲလေးလာရေးအဖွဲ့အကြီးအကဲလည်းဖြစ်ဥရောပပါလီမန်ရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့ Alexandra Graf Lambsdorff ကဦးဆောင်ပြီးဒီကနေ့နိုဝင်ဘာလ10ရက်နေ့မှာရန်ကုန်မြို့မှာထုတ်ပြန်ကြေညာသွားမှာဖြစ်ပါတယ်။အလားတူပဲကုလသမဂ္ဂအတွင်းမှုချုပ် Ban Ki-moon အပါအဝင်နိုင်ငံကအတန်းဝိုင်းကလည်းတင်းနှင်းငွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအပေါ်မျှော်လင့်ချက်တွေဆိုးရိမ်မှုတွေနဲ့ပတ်သက်လို့တင်းနှင်းလာနေ့ကထုတ်ဖော်ပြောဆိုခဲ့ကြပါတယ်။ရွေးကောက်ပွဲအတွင်းမဲပေးခဲ့ကြသူတွေနဲ့ပတ်သက်လို့အတွင်းရေးမှူးချုပ်ဘန်ခင်မွန်းကပြောဆိုခဲ့တာနဲ့ပတ်သက်လို့အတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကတင်းတင်းလာနေကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောဆိုပါတယ
် The Secretary General however wishes to congratulate the people of Myanmar for their patience dignity and enthusiasm as they participated
တင်းတင်းလာနေကကျင်းပခဲ့တဲ့တမိုင်းဝင်ရွေးကောက်ပွဲမှာပါဝင်မဲပေးခဲ့ကြသူတွေအနေနဲ့စိတ်ရှိဂုဏ်ရှိစွာနဲ့တက်တက်ကြွကြွမဲပေးခဲ့ကြတာကိုအတွင်းမှုချုပ်ကချီးကျူးဂုဏ်ပြုလိုက်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အပါအဝင်ပြည်နယ်တိုင်းဒေသကြီးနဲ့ဒေသခံရွေးကောက်ပွဲကော်မရှင်အရာရှိတွေအနေနဲ့သူတို့ရဲ့အရေးပါတဲ့လုပ်ငန်းတွေအောင်မြင်အောင်လုပ်ဆောင်နိုင်တာကိုလည်းအတွင်းမှုချုပ်ကအတိအမှတ်ပြုပြောကြပါတယ်ရွေးကောက်ပွဲရလဒ်တွေတဖြည်းဖြည်းထွက်ပေါ်လာတာနဲ့အညီရွေးကောက်ပွဲဆိုင်ရာအစီအစဉ်တွေမပြီးဆုံးမချင်းသက်ဆိုင်သူအားလုံးကလည်းတည်ငြိမ်အေးချမ်းစွာနဲ့လေးစားသမှုပြုပြီးနေထိုင်ကြဖို့အတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်
။ရွေးကောက်ပွဲဆိုင်ရာကုလသမဂ္ဂရဲ့အသေးစိတ်သဘောထားတွေကိုတော့နောက်ပိုင်းမှာထုတ်ပြန်သွားမယ်လို့ဆိုပါတယ်။ဒီနေ့ကနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအောင်မြင်ချောမွေ့စွာပြီးဆုံးသွားတဲ့နဲ့ပတ်သက်လို့မြမအင်းကြီးချင်းတရုတ်နိုင်ငံကလည်းကြိုဆိုကြောင်းနိုင်ငံရေးဌာနပြောခွင့်ရပုဂ္ဂိုလ်ဟောင်းလီကဒီနေ့လနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားသွားပါတယ်။မြန်မာနိုင်ငံရဲ့ရေရှည်ဖွံ့ဖြိုးတိုးတက်မှုကိုဖြစ်ပေါ်စေမဲ့နိုင်ငံရေးအရာဆောင်ရွက်မှုတွေကိုမိတ်ဆွေအင်းကြီးချင်းနိုင်ငံတစ်ခုဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ဆက်လက်ပံ့ပိုးပေးသွားမယ်အကြောင်းနဲ့ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အကူအညီတွေကိုလည်းတရုတ်နိုင်ငံကဆက်ပေးသွားမှာဖြစ်တဲ့အကြောင်းသတင်းစာရှင်းလင်းပွဲအတွင်းဟောင်းလီကထည့်သွင်းပြောကြားသွားပါတယ်တရုတ်နိုင်ငံရဲ့ဌာနကအာရှရေးရာအထူးတန်တမာဆွန်ကုံရှန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာအစိုးရရဲ့ဖိတ်ကြားချက်အရရွေးကောက်ပွဲကိုလေ့လာစောင့်ကြည့်ဖို့မြန်မာနိုင်ငံမှာရောက်ရှိနေပါတယ်ခင်ဗျာ
ကိုယ်စားဝင်လိုက်ပါရှင်ခုတော့ရွေးကောက်ပွဲဆောင်ကြည့်ခဲ့တဲ့ Qatar Center ရဲ့သတင်းစာရှင်းလင်းပွဲဖက်ကိုအလဲပေးရအောင်ပါပြီးခဲ့တဲ့မြမရွေးကောက်ပွဲဟာမြမတမိုင်းမှာပြည်ရင်းရောပြည်ပပါဆောင်ကြည့်ခွင့်အရာဆုံးရွေးကောက်ပွဲဖြစ်တယ်လို့ပြောင်းလဲရေးအတွက်မြမလူလူရဲ့ပူပေါင်းပါဝင်မှုဟာအတော်ချီးကျူးစရာကောင်းတယ်လို့နိုင်ငံတကာရွေးကောက်ပွဲဆောင်ကြည့်ရေးအဖွဲ့ဖြစ်တဲ့ Qatar Center ကပြောပါရယ်ရွေးကောက်ပွဲမှာစိုးရင်စရာတွေရှိခဲ့ပေမဲ့လို့ရေပုံရအားဖြင့်တော့ငြင်းငြင်းချမ်းချမ်းပြည်ဆုံးသွားခဲ့တယ်လို့ဆိုပါရယ် Qatar Center ရဲ့မြမရွေးကောက်ပွဲနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကိုသတင်းသွားယူခဲ့တဲ့ကိုသားညွန်ဦးကပြောပြပေးမှာပါ
ကတ္တာစင်တာအနေနဲ့ကတော့ဒီရွေးကောက်ပွဲရဲ့အတွင်းနိုင်ငံဟွမ်းကမဲယုံပေါင်း245ယုံကိုတွားရောက်လေ့လာကြည့်ရှုခဲ့ပြီးတော့အားလုံးလူလူမှာရွေးကောက်ပွဲလုပ်ငန်းစဉ်ပုံမှန်အတိုင်းဖြစ်တာကိုရေဝရအဖြစ်တွေ့ခဲ့ရတယ်လို့ဆိုပါရယ်အခုဒီရွေးကောက်ပွဲအတွင်းမှာနိုင်ငံတကာလေ့လာစောင့်ကြည့်သူ1200နီးပါးနဲ့ပြည်တွင်းကလေ့လာစောင့်ကြည့်သူ12000နီးပါးရှိခဲ့တာမဟုတ်လို့မြန်မာနိုင်ငံအတွင်းအရက်ဖက်လူမှုအဖွဲ့အစည်းတွေအားကောင်းလာမှုနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ပွင့်လင်းမြင်သာမှုရှိတယ်လို့ကတ္တာစင်တာကလေ့လာရေးအဖွဲ့ကိုဦးဆောင်တဲ့ဂျေဆင်ကာတကပြောပါတယ
်. It says that in almost every polling station that we visited there were parties
ကျွန်တော်တို့သွားခဲ့တဲ့မဲယုံတွေအားလုံးဒီဘက်မှာနိုင်ငံရေးပါတီတွေကမဲယုံကိုယ်စားလှယ်တွေအနေနဲ့မဲပေးမှုကိုစောင့်ကြည့်ခွင့်ရထားပါတယ်. ဒါကြောင့်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံတိုင်းမှာတော့ဒါဟာစောင့်ကြည့်စစ်ဆေးခွင့်အရာဆုံးရွေးကောက်ပွဲလို့ဆိုရင်မှားမယ်မထင်ပါဘူး.
မြန်မာပြည်သူတွေဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်မြန်မာလူထုရဲ့ပူးပေါင်းပါဝင်မှုနဲ့ရွေးကောက်ပွဲနေ့မှာသူတို့ရဲ့နိုင်ငံသားအခွင့်အရေးအတွက်တက်တက်ကြွကြွပါဝင်ခဲ့ကြတာဟာထူးထူးကဲကဲချီးကျူးစရာဖြစ်တယ်လို့ဂျေဆင်ကာတာကပြောပါရယ်။မဲယုံတွေကိုလေးလာစစ်ဆေးကြည့်ရှုရတော့လေကြီးကြီးမားမားပြဿနာမျိုးမရှိခဲ့ဘူးလို့သူကဆိုပါရယ
်။ We did see minor procedural problems in a variety of places.
ကျွန်တော်တို့သွားတဲ့မဲယုံတချို့မှာပြဿနာအသေးလေးတွေကိုတော့တွေ့ခဲ့ရပါတယ်။ဒါပေမဲ့မဲယုံဝန်ထမ်းတွေအတွေ့အကြုံမရှိတာနဲ့မဲယုံလုံသားမလုံလောက်မှုတွေကြောင့်ဖြစ်တယ်လို့ယူဆပါရယ်။တခုကတော့မဲဆန္ဒနယ်ပြင်ပမှာပေးခဲ့တဲ့ကြိုတင်မဲတွေကိစ္စကိုတော့ကျွန်တော်တို့စိုးရိမ်မကင်ဖြစ်ပါရယ်။မဲဆန္ဒနယ်ပြင်ပကြိုတင်မဲပေးမှုတွေကိုစစ်ဆေးတည်ရှိခွင့်မရတဲ့အပေါ်မှာဆိုရင်မကင်ဖြစ်ရတဲ့အကြောင်းကိုလည်းကျွန်တော်တို့ Qatar Center ရောတခြားနိုင်ငံတကာစောင့်ကြည့်သူတွေပါစီရင်ခံစာထုတ်ပြန်ခဲ့ပြီးပါပြီ
။ရွေးကောက်ပွဲကိုလည်းစစ်ဆေးတည်ရှိတဲ့အထက် The Elders လို့ခေါ်တဲ့နိုင်ငံတကာကထင်ရှားတဲ့ခေါင်းဆောင်ဟောင်းတွေပါဝင်ဖွဲ့စည်းထားတဲ့ကမ္ဘာရမ်းမြင့်ရပ်ဖအဖွဲ့ကြီးက Ireland တမန်ဟောင်း Mary Robertson တူလေးအပါအဝင်ဖြစ်ပါတယ်။သူ့အနေနဲ့ဒီလိုမျိုးပြောင်းလဲတွေဖြစ်လာတဲ့အပေါ်မှာမြန်မာလူထုကိုအဓိကချီးကျူးမိတယ်လို့ပြောပါတယ်။
Congratulate them for their extraordinary commitment to move this country forward and not only
ရွေးကောက်ပွဲနေ့တစ်နေ့တည်းမကပါဘူးဒီမတိုင်ခင်လတွေနှစ်တွေကမြန်မာပြည်သူတွေအနေနဲ့မြန်မာနိုင်ငံကြီးအပြောင်းလဲဖြစ်စီရင်ရှေ့ဆက်သွားနိုင်ဖို့ထူးထူးကဲကဲပိုင်းဖြတ်ပြင်ဆင်ဆောင်ရွက်ချက်အပေါ်မှာအင်မတန်ကိုချီးကျူးမိပါတယ
်ရွေးကောက်ပွဲနေ့မှာမနေ့အစောပိုင်းကလေးကလာရောက်မဲပေးကြသူတွေနဲ့တန်းရှိကြီးဖြစ်နေပြီးတော့ရွေးကောက်ပွဲပေါ်မှာဒီတက်တက်ကြွကြွနဲ့စိတ်အားထက်သန်နေကြတယ်လို့နိုင်ငံတကာလီလာစောင့်ကြည့်သူတွေကပြောပါတယ်ကတာစင်တာပါဝင်နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေအနေနဲ့မဲဆန္ဒနဲ့ပြန်ပကြိုတင်မဲပေးမှုတွေကိုလီလာခွင့်မရခဲ့ပေမဲ့လို့အခုဒီရွေးကောက်ပွဲနေ့မှာတော့တက်စခန်းတွေအတွင်းကမဲယုံတွေကိုတွားရောက်လေ့လာခွင့်ရခဲ့တယ်လို့ဂျေဆင်ကာတာကပြောပါတယ
်။
စစ်တပ်တွင်ကမဲယုံတွေကိုတွားရောက်ကြည့်ရှုခွင့်ရခဲ့ပါတယ်။ကျွန်တော်တို့ကိုယ်တိုင်လည်းစစ်တပ်ကမဲယုံ၄-၅ခုလောက်ကိုတွားရောက်ခွင့်ရခဲ့ပါတယ်။အဲ့ဒီမှာတော့အတိုက်ခံပါတီအပါအဝင်ပါတီကကိုယ်စားလှယ်တွေကိုပါတွေ့ရပါတယ်။ဖြစ်ရက်အနေချင်းကလွှဲရင်တော့အားလုံးချုပ်ပြောရင်စစ်တပ်တွင်ကမဲယုံတွေကိုတွားရောက်ကြည့်ရှုခွင့်တော့ရခဲ့ပါတယ်။
တို့အနေနဲ့စိုးရိမ်မကင်းဖြစ်တဲ့အထင်မှာတော့ပြည်အောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့အခုမဲဆန္ဒဒီရလဒ်တွေထုတ်ပြန်ပြမှုနောက်ကျနေတဲ့အခြေအနေဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်လဲလာမယ့်ရက်တွေအထိကိုဒီအခြေအနေတွေအပေါ်မှာကတာစင်တာအနေနဲ့စောင့်ကြည့်တော်မလို့ပြောပါရယ်။ကတာစင်တာရဲ့ဒီမြန်မာနိုင်ငံရုံးခွဲကို2013ခုနှစ်နှောင်းပိုင်းကစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့2014ခုနှစ်ကလေးကရွေးကောက်ပွဲရည်ရှိစောင့်ကြည့်မှုတွေလုပ်ခဲ့ပါရယ်။အခုဒီရေတူစောင့်ကြည့်သူတွေကိုလည်းရွေးကောက်ပွဲနေ့မှာတိုင်းနဲ့ပြည်နယ်အားလုံးကိုပို့ထားနိုင်ခဲ့တယ်လို့သိရပါရယ်ခင်ဗျာ။
ကိုတာညုံပါရှင်ခုတော့တွေ့ဆုံဝင်းမြန်ခန့်အလဲပါပြီးခဲ့တဲ့မြမရွေးကောက်ပွဲမှာချိုးဝင်းချက်တချို့ရှိခဲ့ပေမဲ့ပြဿနာကြီးကြီးမားမားမရှိပဲအောင်မြင်စွာကျင်းပနိုင်ခဲ့တာတွေ့ရလို့ဝမ်းမြောက်ကြောင်းနဲ့ရွေးကောက်ပွဲလွန်ကာလကိုစောင့်ကြည့်ကြဖို့အရေးကြီးကြောင်းအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေစိုက် IRI International Republican Institute ဥက္ကဋ္ဌကပြောလိုက်ပါတယ်ရွေးကောက်ပွဲဟာပါနိုင်မဟုတ်ပဲဒီမိုကရေစီခရီးအတွက်လမ်းပြမှတ်တိုင်တစ်ခုရာဖြစ်ပြီးမြန်မာနိုင်ငံအနေနဲ့ရှေ့ဆက်လျှောက်ဖို့တခုတည်းသောလမ်းကတော့လူထုကဒီရွေးကောက်ပွဲမှာထုတ်ဖော်ခဲ့ကြတဲ့ဆန္ဒအတိုင်းယုံကြည်လက်ခံမှုအရေးကြီးဆုံးဖြစ်ပါတယ်လို့ IRI ဥက္ကဋ္ဌ Mark Green ကပြောဆိုပါရယ်။ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ကင်ဆိုဝင်းကရန်ကုန်မြို့ကိုရောက်နေတဲ့ IRI ဥက္ကဋ္ဌကိုတည်တံ့တွေ့ဆုံမေးမြန်းထားပါရယ်ရှင်။
Good morning sir.
Morning. You with him?
Yeah, welcome to our election special program.
မင်္ဂလာပါရှင်။ကျမတို့ရဲ့ရွေးကောက်ပွဲထူးစီစဉ်ကနေကြိုဆိုပါရယ်။တိတ်အရေးကြီးတဲ့ရွေးကောက်ပွဲအပြီးနောက်တနေ့ဒီလိုမနေ့ခင်းမှာတွေ့ဆုံမေးမြန်းဝင်ပြည့်ရဲ့အတွက်ကျေးဇူးအထူးတင်ပါရယ်ရှင်။မနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကြိုတင်ပြီးတော့ဘလို့များခံမှန်းလို့ရပါလဲရှင
် First off I think it was a remarkable undertaking I don't think we should underestimate how difficult it is to stage an election
ဒီရွေးကောက်ပွဲကိုထူးထူးခြားခြားထားမြောက်အောင်ကျင်းပနိုင်ခဲ့တယ်လို့ပထမဦးဆုံးမှတ်ချက်ပေးပါစေနေရာတော်ပြများမှာမတူတဲ့မဲလက်မှတ်၄မျိုးပေးဖို့စီစဉ်ရတဲ့ဒီလိုခက်ခဲတဲ့အလုပ်ကိုရှော့မတွက်စေချင်ပါဘူးဘယ်နိုင်ငံမှမဆိုမဲပေးတာမဲရည်တွက်တာစတဲ့အသေးစိတ်အလုပ်တွေကိုတာဝန်ယူကြရတယ်ဆိုတာမလွဲပါဘူးသူတို့ဖြင့်ဒီမိုကရေစီခရီးချီတက်နေစေဒီနိုင်ငံမှာဒီလိုလုပ်နိုင်ခဲ့တာတွေ့ရလို့လေးစားမိပါတယ်။နောက်တစ်ခုကမဲယုံနာတွေမှာခိုက်ရန်ဖြစ်ပွားတာတွေအကြီးအကျယ်ဖြစ်တာတွေမတွေ့ခဲ့ရသလိုပြဿနာကြီးကြီးမားမားတွေလည်းမရှိခဲ့တာကိုလည်းလေးစားမိပါတယ်။ဒါတွေအားလုံးစနစ်တကျရှိခဲ့လို့အားရမိပါတယ်။အခုတော့အားလုံးကနောက်ဆုံးအပြီးရလဒ်ကိုစောင့်ကြည့်နေရတဲ့အဆင်ဖြစ်ပါတယ်။ရွေးကောက်ပွဲအကြိုထက်ရွေးကောက်ပွဲအလွန်ကာလမှာဘာဖြစ်လာမလဲဆိုတာကိုစောင့်ကြည့်ကြဖို့ပို့ပြီးတော့ရေးကြည့်ပါတယ်။ဇလန်းကအခုမှရေးနေတုံးပဲရှိပါသေးတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ဒီရွေးကောက်ပွဲအထမြောက်တာဟာဒီမိုကရေစီခရီးရှေ့ဆက်သွားနေတာဖြစ်တဲ့အတွက်ကျေးဇူးတင်ရမယ့်အခိုက်အတန့်ပဲဖြစ်ပါတ
ယ် Story that is obviously still being written but nonetheless I think we should take a moment to be grateful that democracy is moving forward
And this morning we received the press release from the State Department also
Okay ဒီနေ့မနေ့မှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကရောကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်ဆမန်တာပါဝါစ်ကပါမြမရွေးကောက်ပွဲကိုတည်တည်ငြိမ်ငြိမ်နဲ့ကျင်းပနိုင်ခဲ့တဲ့အတွက်မြမလူထုကိုဝမ်းမြောက်ဂုဏ်ယူတဲ့အကြောင်းကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်။ဒီအမေရိကန်ပြည်ထောင်စုရဲ့မြမနိုင်ငံအပေါ်ထိတွေ့ဆက်ဆံရေးမှုဟာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွက်ထိရောက်မှုရှိတယ်ဆိုပြီးတော့သမ္မတဥဘာမာအစိုးရရဲ့နိုင်ငံခြားရေးမူဝါဒအောင်မြင်မှုတရအနေနဲ့တင်စားပြောထားတာတွေရှိပါတယ်။ဒီတော့ IRI ဥက္ကဋ္ဌအနေနဲ့ဒီအမေရိကန်ရဲ့မြမအပေါ်ထားရှိတဲ့မူဝါဒကိုဘယ်လိုများသဘောထားပါလဲရှင်
။Well again I think we look at this as a long journey. We've been working IRI.
ကျွန်တော်တို့အနေနဲ့ကတော့ဒါဟာခရီးရှိတစ်ခုလို့ယူဆပါတယ်။ IRI အနေနဲ့ဒီနိုင်ငံနဲ့25နှစ်ကြာဆက်သွယ်ရှိနေကြတာပါ။ဒီမိုကရေစီရေးအတွက်ရေးကြည့်တယ်လို့ယုံကြည်တာကြောင့်အလေးနက်ထားလှိုက်လိုက်လဲလဲကူညီနေတာဖြစ်ပါတယ်။မြန်မာနိုင်ငံဟာအဖက်ဖက်ကအလားအလာကောင်းတဲ့နိုင်ငံဖြစ်တယ်လို့မြန်မာလူထုဟာလည်းလေးစားဖို့ကောင်းပါတယ်။နိုင်ငံရဲ့အနာဂတ်ဟာတောက်ပြောင်မှုရှိပြီးတော့အကန့်အသတ်လည်းမရှိပါဘူး။ခရီးရှိအစဉ်အဆက်ကိုရှေ့ဆက်တက်လှမ်းကြရမှာဖြစ်တယ်လို့လုတ်စရာတွေအများကြီးလိုအပ်နေစေဖြစ်ပါလေရှစ်ဆက်ကြဖို့ရေးကြီးတဲ့ခီးရှည်လျှောက်လန်းရမှာကျွန်တော်တို့တွေတတအားပါဝင်ခင်ရလို့ကျေးဇူးတင်ပါ
တယ် and so we feel grateful to be part of this
and also the IRI roles in this electoral process in this country. And
IRI အနေနဲ့မြန်မာရွေးကောက်ပွဲအထမြောက်အောင်အထောက်အကူပြုတဲ့လုပ်ငန်းတွေနဲ့ကြိုးစားပေးကြတာရှိပါတယ်။ရွေးကောက်ပွဲဆိုင်ရာပညာပေးနဲ့ပတ်သက်ပြီးတော့လူမှုအခြေပြုအဖွဲ့အစည်းတွေနောက်နိုင်ငံရေးပါတီတွေရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတွေကိုအလျင်းတင်တယ်လို့တင်နန်းတွေပေးကြတာလည်းရှိပါတယ်။ဒီလိုတင်နန်းတွေပေးနိုင်ခဲ့တဲ့ IRI ရဲ့ကြိုးပမ်းမှုအပါအဝင်မဲယုံတွေမှာတာဝန်ကျသူတွေစနစ်တကျဆောင်ရွက်မှုတွေကိုလည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးခီးရအောင်တွန်းအားပေးနေတဲ့ IRI ရဲ့ကြိုးပမ်းမှုတွေကိုအားရကျေနပ်တာရည်နဲ့အတူဂုဏ်ရောဂုဏ်ယူမိပါလားရှင
်။ Well, I'm proud of it. I'm grateful for it certainly, but you know this is about the people of this great country.
ကျွန်တော်ဂုဏ်လဲယူပါတယ်ကျေးဇူးလဲတင်ပါတယ်တကယ်တော့ IRI ထက်ဒီနိုင်ငံကပြည်သူတွေအတွက်ပို့ပြီးတော့ဂုဏ်ယူရမှာပါ IRI ရဲ့ခန်းကဏ္ဍကဘာလို့ကြပါလို့ပြောဖို့မဟုတ်ပါဘူးမြန်မာပြည်သူတွေကဘာလို့ကြံကြတယ်လဲဆိုတာသိကြပါတယ်တခုတော့ရှိပါတယ်ကိုယ့်ရဲ့အနာဂတ်ကံကြမ္မာကိုကိုယ်တိုင်ဖန်တီးခွင့်ရှိတဲ့အမေရိကန်ပြည်တော်စုရဲ့နိုင်ငံသားတယောက်အနေနဲ့ဒီလိုခွင့်ရေးမျိုးကိုမြန်မာပြည်သူတွေခံစားစေခြင်းနဲ့စေတနာဖြစ်ပါတယ်။ဒီလိုခံစားနိုင်အောင်ကျွန်တော်တို့ခီးဝေးကိုရှောက်လန်းခဲ့ကြရတာပါ။ကျွန်တော်တို့ရဲ့အတွေ့အကြုံတွေအရတခြားလူတွေလည်းကိုယ့်ကြမ္မာကိုဖန်တီးနိုင်အောင်တစ်ဖက်တစ်လမ်းကကူညီခွင့်ရတဲ့အတွက်ကံကောင်းပါလေ။အခုရွေးကောက်ပွဲမှာ IRI အနေနဲ့ပါဝင်ကူညီနိုင်လို့ဝမ်းသာရသလိုမြန်မာပြည်သူတွေအတွက်လည်းစိတ်လို့ရှားမိပါလေ။
Yes, the post-election period is really critical for this country and for this
Okay, ညီမပြည်သူတွေအတွက်ရွေးကောက်ပွဲလွန်ကာလဟာတိတ်ကိုရေးကြည့်ပါတယ်။အရင်အတွေ့အကြုံတွေအရာစိတ်ချလက်ချမနေနိုင်ကြသေးဘဲနဲ့လူမှုအစိုးရမှုတွေရှိနေကြပါတယ်။နိုင်ငံတကာကလည်းစောင့်ကြည့်နေကြပါတယ်။ဒီတော့ညီမလူမှုစိတ်အေးအေးနဲ့ထားပြီးစောင့်ကြည့်ကြဖို့ဘယ်လိုများအကြံပေးချင်ပါလဲရှင်
။ Well, you know, as you pointed out, a lot of international observers came in and many of them
ဟုတ်ပါတယ်ခင်ဗျားပြောသလိုပါပဲနိုင်ငံတကာအကဲခတ်အဖွဲ့တွေတော်တော်များများလာရောက်တာရှိပါတယ်တကယ်တော့ဒီရွေးကောက်ပွဲကိုအကဲဖြတ်ဖို့ကမြန်မာပြည်သူတွေပေါ်မှာပဲမူတည်ပါတယ်ဒီရွေးကောက်ပွဲရဲ့ရလဒ်ကိုကျင်းပတဲ့အခါသူတို့ရဲ့ဆန္ဒနဲ့တထက်ထဲကြတယ်လို့ယုံကြည်ကြတယ်ဆိုရင်တော့တိုးတက်တယ်လို့ပြောရမှာပေါ့ရှေ့ကခြေတလန်းတိုးတယ်လို့ဆိုရမှာပါဒီရပန်းတွေမှာရလဒ်တွေကိုစောင့်ကြည့်ကြရမယ်အခွင့်အရေးဟာအရေးကြီးပါတယ်ဒါဟာခီးရှည်ကြီးပါအမေရိကန်ပြည်တော်စုမှလည်းအားလုံးအတွက်အပြေမရှိပါဘူးတက်တန်းအနည်း200ကျော်အတွင်းအမားတွေလည်းအများကြီးရှိခဲ့မှာပါမြန်မာနိုင်ငံလိုနိုင်ငံတွေကိုပြောပြလို့ရတာကကျွန်တော်တို့အမားတွေအများကြီးလုတ်ခဲ့ပူပါတယ်မိတ်ဆွေတို့အနေနဲ့ကျွန်တော်တို့လိုအမားမျိုးထပ်မလုတ်မိအောင်သင်ငန်းစာယူဖို့တိုက်တွန်းပါတယ်တောက်ပတဲ့အနာဂတ်အတွက်နီလန်းတွေကြံစကြရမှာပါရွက်ောက်ပွဲဟာခီးရှည်တစ်ခုဖြစ်လမ်းပြတဲ့ဆိုင်းဘုတ်တစ်ခုပါပဲခီးလမ်းဆုံးမဟုတ်ပါဘူးပန်းနိုင်လည်းမဟုတ်ပါဘူးလူများစုကရွက်ောက်ပွဲကျင်းပပြီးတာနဲ့ဒီမိုကရေစီခီးရောက်ပြီလို့ထင်တတ်ကြပါတယ်အခုမှခီးကအစပဲရှိပါသေးတယ်ရွေးကောက်ပွဲဟာလူရည်ရဲ့စန္ဒကိုထင်ရှားစေတဲ့အသုံးချရမယ့်အရေးအကြီးဆုံးကိရိယာတစ်ခုပဲဖြစ်ပါတယ်။အစိုးရတရက်ကိုပုံဖော်ပေးမယ့်ပစ္စည်းတစ်ခုပဲဖြစ်ပါတယ်။မြန်မာပြည်သူတွေသူတို့ရဲ့နာဂတ်ကိုပုံဖော်ဖို့ဒီရွေးကောက်ပွဲကိုဘယ်လိုအသုံးချသွားမလဲဆိုတာကျွန်တော်တို့စောင့်ကြည့်သွားမှာပ
ါ။we've been here for a while we hope to be here for a while and work closely with the Burmese people as they craft this future
yes IRI's reputation being an international observer for the elections
IRI ဟာနိုင်ငံတကာမှာအထူးသဖြင့်ပေါ့လေဒီမိုကရေစီအသွင်ကူးပြောင်းစနိုင်ငံတွေမှာရွေးကောက်ပွဲအကဲခတ်တဲ့အဖွဲ့အစည်းဖြစ်နေနာမည်ကြီးပါတယ်အခုဒီနိုင်ငံမှာဆိုရင်အရန်နာမည်ပြည့်နေတဲ့ကြိုတင်မဲ့ကိစ္စပေါ့နော်မဲဆန္ဒရှင်တွေကြားမှာဘဝင်မကျဖြစ်နေတဲ့ဒီလိုကြိုတင်မဲ့ကိစ္စမျိုးတခြားနိုင်ငံတွေမှာရောရှိပါလားရှင
် Well, sure I mean this is not you know you have called absentee ballots in the United States you have advanced voting I think the Burmese people
ရှိပါတယ်အမေရိကန်ပြည်တော်စုမှာလည်း absentee ballots ဆိုတဲ့ကြိုတင်မဲ့ပေးတဲ့စနစ်ရှိပါတယ်မြန်မာပြည်သူတွေကြိုတင်မဲ့ကိစ္စတေချာစောင့်ကြည့်ကြတယ်ဆိုတာမှန်ပါတယ်။မှန်မှန်ကန်ကန်ရည်တွက်တာစောင့်ကြည့်ဖို့လိုပါတယ်။သူတို့ရဲ့ဆန္ဒအတိုင်းဖြစ်ရလားဆိုတာလည်းစောင့်ကြည့်ရမှာဖြစ်ပါတယ်။ရည်ကြည်တာကစိတ်ရှိရှိထားပြီးတော့တရားဝင်ရလဒ်ကိုစောင့်ကြည့်ဖို့ပဲဖြစ်ပါတယ်။ဒါပေမဲ့တိခံပြီးစောင့်ကြည့်ရတယ်ဆိုတာကတိတ်တော့မလွယ်လောက်ပါဘူး။ကိုယ့်ကျမကိုဖန်တီးနိုင်မှုကလည်းရည်ကြည်ပါတယ်။ကျွန်တော်တွေ့ကြုံရဒီမိုကရေစီခီးရှည်မှာအကွေအောက်တွေကလည်းများပါတယ်။အမေရိကန်ပြည်တော်စုတော်မှခီးပန်းနိုင်ကိုအခုချိန်ထိမရောက်သေးပါဘူး။ဒီမိုကရေစီလမ်းကြောင်းပေါ်မှာဆက်လက်ကြီးတက်နေရဆဲပဲဖြစ်ပါတယ်ဒီနိုင်ငံကလည်းဒီလိုပါပဲနောက်ဘာဖြစ်လာမလဲဆိုတာကအရေးကြီးပါတယ်ဒီနိုင်ငံကခေါင်းဆောင်တွေအနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူတွေရဲ့ဆန္ဒပေါ်အခြေခံပြီးတော့နိုင်ငံရေးအတွက်ဘယ်လိုရှေ့ဆက်ပူးပေါင်းဆောင်ရွက်ကြမလဲဆိုတာလေ့ထားဖို့လိုပါတယ်မြန်မာပြည်သူတွေအနေနဲ့ဒီရွေးကောက်ပွဲဟာယုံကြည်ကိုးစားလို့ရပါမလားတရားမျှတမှုရှိပါမလားသူတို့ရဲ့ဆန္ဒကိုထင်ဟပ်ပါမလားဆိုတာကိုစောင့်ကြည့်ဖို့လိုပါတယ်ကျွန်တော်တို့အားလုံးရှင်းရှင်းလင်းလင်းသိပါတယ်ဒီရွေးကောက်ပွဲမှာချွေးရင်းချက်တွေရှိတယ်မဲပေးတဲ့နေရာမှာခက်ခဲတချို့ရှိခဲ့တယ်အားလုံးအဆင်ပြေချုံးမွေ့တာတော့မဟုတ်ပါဘူး ျွန်တော်တို့အနီးကစောင့်ကြည့်သွားအောင်ပါနောက်ဆုံးမှဒီမိုကရေစီပန်းနိုင်ရအောင်လို့ခီးစัจကြဖို့ပဲဖြစ်ပါတယ
် going forward that we continue to see progress towards ultimate democratic goals
yes due to the past experience in the 1990 election
1990ရွေးကောက်ပွဲအတွေ့အကြုံအရရွေးကောက်ပွဲအနှံ့ရပါတီကိုအာဏာလွှဲပြောင်းမပေးမှာကိုပြည်သူလူထုကစိုးရိမ်နေကြပါတယ်။နိုင်ငံတကာအတွေ့အကြုံတွေအရလက်ရှိအာဏာရအစိုးရကိုအေးအေးဆေးဆေးနဲ့အာဏာလွှဲပြောင်းပေးနိုင်အောင်ဘယ်လိုများအကြံကောင်းညံကောင်းတွေပေးကြပါလဲရှင်
။ Well, there is no one size fits all answer to every question. What I would say, the important thing is that the next government accurately reflects the will of the Burmese people. That's the most important thing. We believe in democracy.
မေကွန်းတိုင်းအတွက်တူညီတဲ့တင့်တော်တဲ့အဖြေတစ်ခုပဲပေးလို့မရပါဘူး။ပြောနိုင်တာတစ်ခုတော့ရှိပါတယ်။အရေးကြီးတာကနောက်တက်မဲ့အစိုးရအနေနဲ့လူမှုစန္ဒနဲ့ထင်ဟပ်အောင်ဆောင်ကျဉ်းပေးဖို့ပါပဲ။ဒါကအရေးကြီးပါတယ်။ကျွန်တော်တို့ကဒီမိုကရေစီကိုယုံကြည်ပါတယ်။အုပ်ချုပ်ခံတွေရဲ့သဘောတူညီမှုနဲ့အုပ်ချုပ်တာကိုယုံကြည်ပါတယ်။ရွေးကောက်ပွဲရလက်ရှင်းရှင်းလင်းလင်းသိရတဲ့အခါလူမှုစန္ဒကိုထင်ဟပ်ရလားဆိုတော့ကြည့်ရပါမယ်။ဘယ်နိုင်ငံမှဆိုကိုလန်းကိုဖောက်ကြရတာပဲဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံအနေနဲ့ရှစ်ဆက်လျှောက်ဖို့တခုတည်းသောလမ်းကတော့လူထုကဒီရွေးကောက်ပွဲမှာထုတ်ဖော်ခဲ့ကြတဲ့ဆန္ဒအတိုင်းယုံကြည်လက်ခံဖို့အရေးကြီးဆုံးပဲဖြစ်ပါတယ
်။ But the only way that Burma can continue to move forward is if they have if they have the confidence of the people as expressed in these elections and that's the important thing.
After the post election period the IRI will
IRI ဖွဲ့စည်းဟာမြမရွေးကောက်ပွဲအထမြောက်အောင်တွန်းအားပေးဖို့လာရောက်ခဲ့တာလို့နားလည်ထားပါတယ်။အခုရွေးကောက်ပွဲလည်းကျင်းပပြီဆိုတော့ဒီမှာဆက်ပြီးလုပ်ငန်းတွေဆောင်ရွက်ဖို့ရရှိပါသေးလားရှင်
။ We certainly hope so. That's our plan. We've been here for a quarter century in terms of working with the people of this great country. You know, one of the great things about IRI, we are entirely mission driven. We believe
in season ရှိပါတယ်ဆက်ပြီးတော့လုပ်ငန်းတွေဆောင်ရွက်ဖို့ရှိပါတယ်ကျွန်တော်တို့အနေနဲ့မြန်မာပြည်သူတွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့25နှစ်ကြာဆက်ဆံရေးရှိခဲ့တာပါ IRI ဟာဒီမန်းချက်ပြေဝအောင်အသွန်ခွန်ဆိုင်လုပ်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်ပြည်သူလူထုကိုခြေပြုတဲ့အစိုးရကိုယုံကြည်ပါတယ်လူထုလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်တဲ့အစိုးရမျိုးကိုယုံကြည်ပါတယ်ဒီလိုလုပ်နိုင်ဖို့ကျွန်တော်တို့အတွေ့အကြုံတွေနဲ့နည်းလမ်းတွေအကူအညီအထောက်ပံ့တွေကမ်းလှမ်းပါတယ်လူရည်ရဲ့စာနာသဘောတူညီမှုကိုထင်ဟပ်အောင်ကမ္ဘာတဝန်းဘယ်နိုင်ငံကမဆိုလိုချင်နေကြတဲ့လူရည်ရဲ့အတန်နဲ့စန္ဒအရာအနာခတ်ကိုပုံဖော်နိုင်ဖို့အခွင့်အရေးတွေပေးဖို့လိုပါတယ်။ဒါကြောင့်ဒီနိုင်ငံကလူထုအတွက်လည်းကျွန်တော်တို့ဆောင်ရွက်နေပြီးတော့ဆက်လက်ကူညီသွားနိုင်ဖို့ကိုလည်းမျှော်လင့်နေပါတယ
်။ But certainly we're excited about the future and the great potential in this country.
Thank you.
ကျေးဇူးအများကြီးတင်ပါတယ်ရှင်
။ No, thank you.
IRI ဥက္ကဋ္ဌကိုတော်ခွင့်ဆိုဝင်ကတွေ့ဆုံမေးမြန်းထားတာပါရှင် VOA ရဲ့အင်္ဂါနေ့ညနေခင်းစီစဉ်ရေးမကြခင်ပြီးဆုံးတော့မှာပါအခုကြံနေသေးတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုကိုရနိုင်ကပြောပြပေးပါအောင်ရှင
်ဒီမနက်ကမှတနင်္ဂနွေနေ့ကချင်းပါပြီးစီသွားတဲ့ရွေးကောက်ပွဲရဲ့တရားဝင်နောက်ဆုံးရလဒ်တွေရအဓိကအတိုက်ခံနိုင်ငံရေးပါတီဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအနိုင်ရနေပါတယ်ဒီကနေ့ညနေပိုင်းရွေးကောက်ပွဲရလဒ်နောက်ဆက်တွဲအဖြစ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာရမှာမျိုးသားလွတ်တော်ကိုယ်စားလှယ်33နေရာမှာ29နေရာကိုမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအနိုင်ရရှိသွားပါတယ်ပထမဆုံးအကြိမ်အဖြစ်မျိုးသားလွတ်တော်ကိုယ်စားလှယ်နေရာတွေကိုကြေညာခဲ့တဲ့အထက်မှာတော့တတိပုဂ္ဂလကိုယ်စားလှယ်အဖြစ်နဲ့ကြားပြီးနယ်ဘောလခဲမဲဆနာနေမီကဝင်ရောက်ရှင်ပြိုင်တဲ့သမရာယုံဝင်ကြီးတူဖြစ်တဲ့တာဝန်ယူခဲ့ဘူးသူဦးစိုးသိန်းကအနိုင်ရခဲ့ပါတယ်ကော်မရှင်ရဲ့နောက်ဆုံးပြည်သူ့လွှတ်တော်အမတ်နေရာ88နေရာမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်က88နေရာအနိုင်ရထားပြီးအနာရပြည်တော်စုကြံ့ခိုင်ပြည်နယ်ဖွံ့ဖြိုးရေးပါတီက9နေရာရရှိထားပါတယ်တိုင်းဒေသကြီးပြည်နယ်လွှတ်တော်အမတ်နေရာ165နေရာကြီးညာထားတဲ့အထက်မှာတော့ NLD ပါတီက143နေရာပြည်ခိုင်မျိုးပါတီက12နေရာတခြားပါတီတွေက15နေရာရရှိထားပါတယ် NLD ပါတီရဲ့ပြောခွင့်ရသူဦးညံဝင်းကတော့ရွေးကောက်ပွဲမှာအနည်းဆုံး80ရာခိုင်နှုန်းကျော်နဲ့အနိုင်ရတယ်လို့ခန့်မှန်းထားတဲ့အကြောင်း VOA နဲ့တိသက်အမေမြန်ကမ်းမှာပြောဆိုထားပါတယ်ခင်ဗျာ
တတင်းအချင်းချက်ကိုကိုရနိုင်ကပြောပြပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် VOA American အသံညနေပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ထိလိုင်းဒိုမီတာ 7.25 ရောကနေအသံလွှင့်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနန်းလောပါ
This program has come to you from the Voice of America, Washington.